Welcome to the Voice of America in Burmese.
မင်္ဂလာပါတော်ရရှင်များခင်ဗျာ VOA American တန်က2022ခုနှစ်ဩဂုတ်လ10ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိအစီအစဉ်တွေကို Panometer 38 32 52ကနေတိုက်ရိုက်ဘန်ယူနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်အောင်မြတ်သူပါ။အင်္ဂါညအတွက်သောတာရှင်တို့တင်ဆက်ပေးမယ့်ထိတန်းရောက်သတင်းတွေကတော့ဒီကနေ့ရန်ကုန်မြို့ရဲ့နေရာ3ခုမှာဘုံပေါက်ကွဲမှု5ခုဖြစ်ခဲ့တဲ့အတွက်လုံခြုံရေးတင်းကျပ်ပြီးတော့ဖမ်းဆီးစစ်ဆေးမှုတွေရှိနေပါတယ်
။ဖမ်းလဲဆီးကြတော့အတန်ကြာတာပေါ့နော်။တိုက်ပြီးပေါ်တိုက်ပြီးတော့စစ်တယ်တော်တော်ကြည့်တယ်။အဲဘလောက်လောက်ဆက်ရှိရောက်ဆိုတာပဲ။ဒီနေ့ကတော့ဟိုစနက်စံလိုမျိုးတွေတော့ကြားလိုက်ရတယ်။ညပဲလေ
။ရန်ကုန်မြို့ကလည်းဦးပြောသွားတာပါ။မကြခင်မှာတော့အပြည့်စုံကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းချင်းပြည်နယ်နဲ့ကယားပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုလည်းကြားကြားမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေတဲ့အခြေအနေနဲ့အမေရိကန်ပြည်တော်စုမှလည်းကလင်းငယ်တွေကိုဗစ်ကူးစက်နေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးနဲ့အင်္ဂါညစကဝိုင်းအစည်းအဝေးတွေကိုလည်းတင်ဆက်ပေးမှာပါ။အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးမှာဖြစ်ပါတယ်။
မြန်မာနိုင်ငံလူကြီးအားလုံးအတွက်ကိုဗစ် -19 ရောဂါကာကွယ်ဆေးကိုပြည်ပကနေပဲဝယ်ရရင်တိုင်းပြည်မွေးသွားနိုင်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောပါတယ
်။ဒီလိုမှမလုပ်လို့ပြလူတန်းပေါင်း50ကျော်တော့လူတွေရဲ့ဟာကိုတစ်ချိန်လုံးနိုင်ငံခြားဝယ်မယ်ဆိုရင်လည်းခင်ဗျတိုင်းပြည်မွေးသွားလိမ့်မယ်။အဲ့တော့ကျွန်တော်ရှိမှထုတ်လို့ရအောင်ကြိုးစားမယ်။ထုတ်လို့ရအောင်ကြိုးစားကာကွယ်ဆေးကုသဆေးကိုကျွန်တော်ရအောင်လုပ်ကြ။
ဩဂုတ်လ9ရက်တနင်္လာနေ့ကလုပ်တဲ့ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအဲ့လိုပြောခဲ့တာပါ။ဒါအပြင်ဒိုင်းရင်းဆေးပညာကိုခေတ်သစ်နည်းပညာတွေနဲ့ပေါင်းစပ်ပြီးကိုဗစ်ကာကွယ်ဆေးထုတ်လို့ရအောင်ကြိုးစားဖို့လည်းစစ်ကောင်စီခေါင်းဆောင်ကဆိုပါတယ်။ကမ္ဘာမှာအခုချိန်ထိတော့ဒိုင်းရင်းဆေးပညာနဲ့ကိုဗစ်ကာကွယ်ဆေးထုတ်နိုင်တာမရှိသေးပါဘူး။ကိုဗစ်တတိယလှိုင်းနဲ့ကြုံနေရတဲ့မြန်မာနိုင်ငံမှာကူးစက်သေဆုံးမှုနှုန်းတိတိတသာရော့ကျမသွားသေးသလိုကာကွယ်ဆေးကလည်းပြီးခဲ့တဲ့ရက်ပိုင်းတွေကမှသာအသက်65နှစ်အထက်တွေအပါအဝင်သတ်မှတ်လူအုပ်စုတွေကိုစပြီးထိုးပေးနိုင်တဲ့အခြေအနေရောက်နေချိန်မှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အခုပြောဆိုချက်ထွက်လာတာပါ။ဒီရက်ပိုင်းတွေအတွင်းကိုဗစ် -19 ရောဂါကြောင့်ဆုံးမသူတွေတခြားရောဂါတွေနဲ့ဆုံးမသူတွေထဲမှာကဏ္ဍအသီးသီးကထင်ရှားသူတွေကိုလည်းဇက်တိုက်လို့တွေ့နေရပါတယ်။နာဂတိန်လိုင်းလို့အများသိကြတဲ့နာဂတောင်နှန်းဒေသမှာ6နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဆရာဝန်ကြီးဒေါက်တာတိန်လိုင်းဒီကနေ့ပဲကွယ်လွန်သွားတယ်အကြောင်းသူ့ရဲ့သားဖြစ်သူကလူမှုဆက်သွယ်ရေးမီဒီယာမှာရေးထားပါတယ်။ခေတ်ပေါ်ကဗျာကိုလမ်းဖောက်ခဲ့သူတွေကတူးဖြစ်သူအောင်ချိတ်ကလောင်အမည်နဲ့ထင်ရှားတဲ့ကဗျာဆရာကြီးအထက်ဗမာနိုင်ငံဆိုင်ဆရာအသင်းဂုံနူးဆောင်အသင်းသားနိုင်ငံရေးကျင်းသားဟောင်းလူလူကြီးပွားရေးစာအုပ်တိုက်အယ်ဒီတာဦးကျော်ဇန်လှဆိုင်ဆရာညီစင်မင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းနာယကဒေါက်တာကိုကိုကြီးစိတ်ပညာတို့သုံးကတော့တနင်္လာနေ့တရက်ထဲမှာပဲကွယ်လွန်သွားခဲ့ကြတာပါ။စစ်ကောင်စီဂျမားရေးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်အရပြီးခဲ့တဲ့24နာရီအတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာ14,459ထဲမှာယောဂကူးစက်သူ4,434ယောက်သေဆုံးသူအယောက်220ရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်ချက်ထက်ပိုများနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ထားပါတယ်။အမေရိကန်စစ်ဖက်ဝန်ထမ်းတွေအားလုံးလာမယ့်လကစပြီးကိုဗစ် -19 ယောဂကာကွယ်ဆေးမဖြစ်မနေထူးခြားရတော့မှာဖြစ်ပါတယ်။ဗန်ဒဂွန်စစ်ဌာနချုပ်ကချမှတ်ပြင်ဆင်ပြီးသမ္မတဂျိုးဘိုင်ဒန်ကသဘောတူထောက်ခံထားတဲ့ဒီအစီအစဉ်ကိုမနေ့တနင်္လာနေ့ကကြေညာခဲ့တာပါ။စစ်ဖက်အစီအစဉ်ရှိမှုကိုထင်းထင်းထန်ထန်ရေးအတွက်ကာကွယ်ဆေးထိုးတာဟာလိုအပ်တဲ့အစစ်တစ်ခုဖြစ်တယ်လို့ဘန်ဒဂွန်စစ်ဌာနချုပ်ထိတန်းခေါင်းဆောင်တွေကပြောပါတယ်။အမေရိကန်ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန FDA ကနေကာကွယ်ဆေးကိုနောက်ဆုံးအတည်ပြုချက်ရမယ်။ဒါမှမဟုတ်ကူးစက်နှုန်းကဆက်ပြီးတက်နေမယ်ဆိုရင်မူလသတ်မှတ်ထားတဲ့စက်တင်ဘာလလယ်မှာစပြီးထိုးဖို့ဆိုတဲ့သတ်မှတ်ချိန်ကရှေ့တိုးလာနိုင်တယ်လို့ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်။ဒီတော့တွင်မှာပဲဇီဝယ်ဖို့အားလည်းရဲ့အပန်းဖြေဖို့ဒါမှမဟုတ်အလေအပတ်အနေနဲ့အမေရိကန်နိုင်ငံသားတွေနေဆက်ဖြတ်ပြီးကနေဒါနိုင်ငံနဲ့ဝင်လာကိုပိတ်ပင်ထားတာကနေဒါဆွေရကပြန်ရုပ်လိုက်ပါပြီ။ဒါပေမဲ့လည်းအမေရိကန်ဘက်ကတော့ကနေဒါနိုင်ငံသားတွေကိုကန့်သတ်ထားစေပါပဲ။2020ပြည့်နှစ်မတ်လကတည်းကစလို့မသွားမဖြစ်ခီးစဉ်မဟုတ်ရင်နှစ်ဖက်အဝင်ထက်ပိတ်ပင်ထားခဲ့တာကိုကနေဒါဘက်ကမနေ့တနင်္လာနေ့မှာပြန်ဖွင့်ပေးခဲ့တာပါ။အော်စတြေးလျနိုင်ငံကလူကြီးအထူးသဖြင့်ဖြစ်တဲ့ New South Wales ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတရက်အတွင်းအများဆုံးဖြစ်ဒီကနေ့မှာ356ဦးထိရှိခဲ့ပါတယ်။ဒီပြည်နယ်က Sydney Dida Bawin Luye Shirdama Nadane Ma, Shisei Agai Nungjo Ha, Adwala Awin Tua Paisu Kanda Kandhaabare, Sonlan Sechawaniga Chamadare, Sydney Dida Kanda Chadigu, Ogulan Sechani Ma Shobo Pina Indomla Sure, Nolinje Pilabugale, Alan Wilani Bipipare. Namanigama Jamaluya Dune Pine Murigani, Owensun Tabiani Adri Bawin, Ludasanamu Aguni, Jiriji Luan Idure, American Piranzuga, Jamungi, Tolapanga Zejo, Kuni Melu, Dini Chinavare, Kuladamasa, American Damaji, Lena Thomas Greenfield, Tining and Kizin Dwin, Kulu Chinara Pibi, Tining Ama, Kovin and Yoga, Tapia Yi Dule, Tolangadan Kuni Melu, Chinavare, Namalu, Kunigo, Nanga Posiri, Soyamode, Posiri Gunner, the same Pima Pibi, Jibo, Sanaika, Kuni, a Teke, a Gagwe, a Moga, a Chigan Jama, Sonshamu, Jinet, Tanshiro, Top Kunibu Pibare. ဒီကူညီဟာမြန်မာနိုင်ငံကနေထွက်ပြေးရသူတွေနိုင်ငံတွင်းမှာအိုးအိမ်စုထွက်ပြေးနေရသူတွေအတွက်ဖြစ်ပါတယ်အမေရိကန်လူလူရဲ့ဒီကူညီဟာမြန်မာလူလူ9သိန်းကျော်အတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Net Price ဒီနေ့နိုင်ငံငါဒုက္ခသည်စခန်းတွေမှာထွက်ပြေးခိုးလို့နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒင်္ဂလိပ်အစိုးရနဲ့အကူအညီပေးအဖွဲ့တွေကကိုဗစ်-19ရောဂါကာကွယ်ဆေးဒီကနေ့စထိုးပေးနေပါပြီအသက်65နှစ်အရွယ်နူရူအစ္စလမ်ဟာကူတူပါလောင်ဒုက္ခသည်စခန်းက ကာကွယ်ဆေးထိုးခွင့်ရခဲ့တဲ့လူဝင်ညာဒုက္ခသည်တူပါလူလာကကိုဗစ်-19ဖြစ်ပြီးတာကြောင့်အစ္စတန်ဒါဆိုသာဝေါ်လုံးမှာလောဝေါ်လ်ဝေါ်လ်ကြီးရခွန်ကဘာလုံးမှာကိုဗစ်-19ရောဂါပြန့်နေကြတဲ့ကကျွန်တော်တို့ကိုမကူအောင်လို့အကာအကွယ်ရနိုင်ဖို့အတွက်ဒီကိုလာခဲ့တာပါလို့နူရူအစ္စလမ်ကပြောပါတယ်ကူးဆက်မြန်ကိုဗစ်ဗီဇမျိုးကွဲဒေါ်လာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတော်မှာကူးဆ Yane, Pingalese Chasini, a poor windy, Luha Beauty, Poo Bombi, Susuba, and Yang Aya Laune, Gagwezi, Tobi Nijaraba. Akusima, Uzabi, Tome Dure, Ruina Jami Japari, Sakanurama, Luca Nijare, Jamai Rudarine, then Hazan Aninette, Ruina Lugiri, Pawamare, Gagwezi Lunga Brahmasima, Doka de Coding Lautega, Chow Dong Wejago, Gagwezi Tobi, Sisin Havare.
ไลโทมีเตอร์36 kHz 9.5 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 kHz နာပြချစ်တဲ့ခဲ့ကြပါတယ်မန္တလေးမှာမန္တလေးလူငယ်များတပိတ်စစ်ကြောင်းနဲ့ချမ်းမြသာစီပူပေါင်းတပိတ်စစ်ကြောင်းမန္တလာတက္ကသိုလ်ကျောင်းသူကျောင်းသားများတပိတ်စစ်ကြောင်းတွေထွက်ခဲ့ပါတယ်စကိုင်းတိုင်းမှာတော့ကလေးမြို့ရင်းမာပင်မြို့နယ်အရှိချမ်းနဲ့ဆလင်းကြီးမြို့နယ်မြောက်ချမ်းပူပေါင်းရွာပေါင်းစုံတပိတ်စစ်ကြောင်းတွေရှိခဲ့ပါတယ်ဘုဒ္ဓလင်းမြို့မှာလဲကြောင်းမောင်းဆောင်တပိတ်စစ်ကြောင်းနဲ့စစ်အာဏာသိမ်းမှုကိုကတ်ကွက်ဆန္ဒပြခဲ့ကြတာပါတင်းနေ့တိုင်းတဝယ်မြို့ပေါ်မှာပြမတပိတ်စစ်ကြောင်းနဲ့ကြောင်းသားလူငယ်တွေရဲ့တော်လိုင်းရေးလှုပ်ရှားမှုတပိတ်စစ်ကြောင်းတို့မွန်လွယ်ပိုင်းကထွက်ခဲ့ကြပါတယ်မကွေတိုင်းမြိုင်မြို့မှာအခြေခံပညာအထွေထွေတပိတ်ကော်မတီနဲ့မြောက်ပိုင်းဆောင်ကပြည်သူလူထုပူးပေါင်းပြီးတော့မနက်ပိုင်းမှာကြွေးကြော်သံတွေအော်ဟစ်ပြီးတော့ဆိုင်ကယ်တပိတ်စစ်ကြောင်းနဲ့ချီတက်ဆန္ဒပြခဲ့ကြတာပါကံကွက်ဆန္ဒပြသူတွေကိုစစ်ကောင်စီကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေလည်းဆက်ရှိနေပြီးဖေဗရူလာတရနေ့ကနေဒီကနေ့ထိဆိုရင်တည်ဆုံးသူ965ယောက်နဲ့လက်ရှိအချိန်ထိဖမ်းဆီးခံရသူ9500ကျော်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ရေးထောင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားဒီကနေ့ထိတ်တဲရင်ဆိုင်တွေ့ခဲ့ကြပါတယ်။ ဦးညချပရယချောင်းအချအစိုးရကကိုရိုနာဗိုင်းရပ်စ်ကပ်ပြီးကင်တွဲမှုအားနည်းတဲ့အပေါ်မှာလဲဆန္ဒပြသူတွေစိတ်ဆိုးဒေါသထွက်နေချိန်မှာဦးညချောင်းနှုတ်ထွက်ပေးရင်းနဲ့တော်ဝင်မိသားစုရဲ့အာဏာခွဲဝေရေးကိုပါဆန္ဒပြသူတွေတောင်းဆိုနေကြတာပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုစီမံခန့်ခွဲနိုင်ခြင်းမရှိဘဲနဲ့ဝေဖန်သူတွေအတန်းသိပ်သွားအောင်လို့အစိုးရကအာဏာကိုတလွဲအသုံးချနေတယ်လို့လဲဆန္ဒပြသူတွေကဆွဆွဲကြပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကြောင့်ဒီကနေ့သေဆုံးသူက235ယောက်ထိရှိနေပြီးတော့မနစ်တနေ့လုံးသေဆုံးသူစုစုပေါင်းထက်၄ဆလောက်ရှိနေတာပါဆေးရုံတွေမှာလည်းလူနာရေးနဲ့မနိုင်မနေဖြစ်လာနေပါတယ်ထိုင်းနိုင်ငံမှာမနစ်ကလူငယ်ထောင်ပေါင်းများစွာပါဝင်တဲ့ဆန္ဒပြပွဲကိုထိုင်းအာဏာပိုင်တွေကဖြိုခွဲခဲ့ပေမဲ့လူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲတွေအခုတပံပြန်ပြီးတော့စတင်လာတာပါထောင်နံပြစ်ဒဏ်15နှစ်အထိချမှတ်နိုင်တဲ့တော်ဝင်မိသားစုကိုအကြီးညိုပြတ်အောင်မလုပ်ရဆိုတဲ့ဥပဒေကိုတော့မမှုဘဲနဲ့ထိုင်းတော်ဝင်မိသားစုရဲ့အာဏာခွဲဝေရေးကိုပါဆန္ဒပြသူတွေဆက်ပြီးတောင်းဆိုနေကြတာလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ဒီတိုင်းမှအတွင်စတင်လိုက်တဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုမြောက်ကိုရီးယားနိုင်ငံကရှုံချလိုက်တယ်လို့သူ့ဘက်ကလည်းစီးရေးဆောင်ရွက်ချက်တွေတိုးလုပ်ဖို့လိုလာပြီလို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ရောမကြာခင်ကမှဖုန်းနဲ့ပြောဆိုဆက်ဆံရတွေပြန်စတင်ခဲ့တဲ့မြောက်ကိုရီးယားကိုစိတ်မပြတ်စေချင်တဲ့အတွက်ကြောင့်မှ CA လက်ချက်မှုကိုကွန်ပျူတာနီးနဲ့ကျင်းပခဲ့တာပါဒါပေမဲ့လည်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ရဲ့ညီမလေးဖြစ်အကြံပေးတဦးလည်းဖြစ်တဲ့ကင်ယိုယွန်းကတော့ဘလို့ CA လက်ချက်မှုမျိုးမဆိုရန်စားတဲ့လိုအပ်တာဖြစ်တယ်လို့အင်္ဂါနေ့မှာပြောပါတယ်ဒီလို CA လက်ချက်နာဟာကိုရီးယားကျွန်းဆွယ်တွင်အခြေအနေတွေတည်ငြိမ်မှုမရှိအောင်ဆွပေးတဲ့လိုရဖြစ်တယ်လို့လည်းမြောက်ကိုရီးယားအစိုးရပိုင် KCNA သတင်းဌာနကဖော်ပြတဲ့ကြေညာချက်မှာတွေ့ရပါတယ်အမေရိကန်ရဲ့ CA ချိန်ချောက်မှုတွေအမြဲလိုတိုးလာနေပြီးတော့ဒါကိုရင်ဆိုင်နိုင်ဖို့အတွက်နိုင်ငံတော်ကာကွယ်ရေးလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်သွားမယ်လို့လည်းမြောက်ကိုရီးယားကပြောပါတယ်အကောင့်နဲ့တက်ခရေးစွန့်ရည်တွေကိုတိုးမြှင့်သွားမယ်လို့လည်းအဲ့ဒီကြေညာချက်မှာပြောထားပေမဲ့လို့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူးကုလသမဂ္ဂကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့သိပ္ပံဆိုင်ရာအထူးစီရင်ခံစာတစ်စောင်မှာတနေ့တခြားပိုဆိုးလာနေတဲ့ကမ္ဘာဥတုရာသီပြောင်းလဲမှုတန်းကနေဘယ်သူမှမလွတ်နိုင်တယ်လို့ဒီကိစ္စကိုအရေးတကြီးကာကွယ်ဖို့လိုနေပြီလို့တတိပေးထားပါတယ်။ကမ္ဘာတမန်မိုးလေဝသအခြေအနေတွေပို့ပြီးတော့ပြင်းထန်ဆိုးရွားလာတာပင်လယ်ရေမြင့်တက်လာတာကလည်းခမန်းထားတာထက်ပို့ပြီးတော့မြန်ဆန်လာတယ်လို့ပြောပါတယ်။ဥတုရာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ရဲ့အစီရင်ခံစာကိုသိပ္ပံပညာရှင်134ဦးကဝိုင်းဝန်းပြုစုထားတာပါ။19ရာစုအတွင်းရှိခဲ့တဲ့ကမ္ဘာအပူချိန်ထက်တိတရမတိဒီဂရီဆယ်စီယပ်တိုးလာခဲ့တာကြောင့်ကမ္ဘာတဝန်းဒေသအတော်များများမှာပြင်းထန်လာတဲ့မိုးကောင်းရေရှားမှုတွေမုန်တိုင်းတွေနဲ့ပင်လယ်ရေမြင့်တက်မှုဘေးဆိုးကြီးတွေကြုံနေရတယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။ဒါကိုထိန်းချုပ်ဖို့အချိန်မနှောင့်သေးပါဘူးလို့လည်းအစီရင်ခံစာမှာပြောထားပါတယ်။ဒီလိုအနေအထားတွေကိုထိန်းချုပ်နိုင်ဖို့ကမ္ဘာအပူချိန်ကိုတိတရမ5ဒီဂရီဆယ်စီယပ်အောက်ကျသွားအောင်ဖန်လုံအိမ်တက်ခွေထုတ်လုပ်မှုလျှော့ချဖို့ကမ္ဘာအကောင်ဆောင်တွေတဘောတူထားတာပါ။လာမယ့်နိုဝင်ဘာလကျရင်ကျင်းပတော့မယ်ဥတုရာသီညီလာခံ COP26 မှာ IPCC ရဲ့အစီရင်ခံစာကိုအဓိကမူတည်ပြီးတော့ဥတုရာသီပြောင်းလဲမှုတိုက်ဖြစ်ရေးမူဝါဒတွေကိုကမ္ဘာကောင်းဆောင်တွေရေးဆွဲနိုင်မယ်လို့လည်းအစီရင်ခံစာပြုစုထားတဲ့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြတာဖြစ်ပါတယ
်အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးကြတာပါအခုအစလို့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်ဒီကနေ့ရန်ကုန်မြို့နယ်နေရာ၃ခုမှာဘုံ၅လုံးပောက်ွက်ခဲ့ပြီးစစ်ကောင်စီတပ်တွေကလမ်းတွေပိတ်ပြီးတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်လမ်းသွားလမ်းလာတွေကိုလည်းခေါ်ယူစစ်ဆေးတာတွေပြုလုပ်နေပါတယ်မင်းင်းကြကလည်းစမ်းကြောင်းမြို့နယ်ကိုစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေမှုတွေပြုလုပ်ပြီးဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်
ဒီကနေ့ဩဂုတ်လ10ရက်နေ့နေ့လယ်ပိုင်းလောက်ကရန်ကုန်မြို့နယ်ကနေရာ3ခုမှာပောက်ကွဲမှု5ချိန်ဖြစ်ခဲ့တာပါ။ပဇွန်တော်မြို့နယ်ရဲစခန်းဗုဒ္ဓဘာသာကလျာဏယူဝအသင်းရုံးချုပ် YMBA နဲ့ရန်ကုန်စာတိုက်ကြီးအနီးဘိုးအောင်ကျော်ကမ်းနားဘလောက်ကရင်ထင်းရဲကင်းစခန်းတွေမှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပါတယ်။ YMBA အသင်းရုံးချုပ်အဆောက်အဦကိုလက်လုံဘုံနဲ့ပစ်ခတ်တိုက်ခိုက်တာခံခဲ့ရပြီး CCTV မှတ်တမ်းတွေအရာရှာဖွေဖမ်းဆီးအရေးယူသွားမယ်လို့ YMBA အသင်းကထုတ်ပြန်ပါတယ်။လမ်းတစ်ဖက်ခြမ်းကနေပစ်ခတ်တိုက်ခိုက်တာဖြစ်ပြီးတော့ဘုံပေါက်ကွဲမှုကြောင့်အထိခိုက်တစုံတရာမရှိဘူးလို့သိရပါတယ်2015ခုနှစ်နောက်ပိုင်း YMBA အသင်းရဲ့ဂုံနူးဆောင်နာယကအဖြစ်နဲ့မြမစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကိုခန့်ထားပြီးတဲ့နောက်မှာတော့ YMBA အသင်းဟာဝေဖန်မှုတွေနဲ့အတော်ရင်ဆိုင်ခဲ့ရပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာလဲဆန္ဒပြမှုတွေဖြစ်လာတဲ့အချိန်မှာ YMBA အသင်းအဆောက်အဦကိုစေးမှုတ်ကန့်ကွက်တာတွေကြုံခဲ့ရဘူးပါတယ်အဲ့ဒီနောက်မှာတော့ YMBA မှာအချိန်အတော်ကြာတဲ့အထိလုံခြုံရေးအဆောင်တွေချထားခဲ့ရပါတယ် ပဇွန်နောင်မြို့နယ်ဘိုးကျုပ်လမ်းနဲ့52လမ်းထောက်မှာရှိတဲ့ရဲစခန်းအနီးနဲ့ရန်ကုန်ကမ်းနားလမ်းရန်ကုန်စာတိုက်ကြီးအနီးတွေမှာလည်းနေ့လယ်ပိုင်းတုန်းကဘုံးစက်တိုက်ပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုတွေကြောင့်လူထိခိုက်ဒဏ်ရာရတာတွေမရှိဘူးလို့သိရပါတယ်။ဩဂုတ်လ၈ရက်နေ့ကပဇွန်နောင်ဈေးနီးပောက်ကွဲမှုဖြစ်ခဲ့တာမှာတော့စစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့ပြီးလမ်းသွားလမ်းလာတွေကိုခေါ်ယူစစ်ဆေးတာရက်ွက်တဲ့အထိဝင်ရောက်ရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်လို့အဲ့ဒီအနီးအနားမှာနေထိုင်သူတချို့ကပြောပါတယ်။ဒီကနေ့တနေ့လုံးမှာတော့ရန်ကုန်မြို့ပေါ်ကလမ်းမတွေပေါ်မှာလုံခြုံရေးတွေကတင်းကျပ်စွာချထားပါတယ်။မနေ့ညပိုင်းတုန်းကလည်းစမ်းကြောင်းမြို့နယ်ကလမ်းတချို့ကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေခဲ့ပါတယ်။တိုက်ပေါ်တွေထိတက်ပြီးတော့အခန်းတွေကိုဝင်စစ်တာနဲ့လူငယ်တချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့စမ်းကြောင်းမြို့နယ်နေသူတဦးကပြောပြပါတယ်
။ခါတိုင်းလိုပဲသူတို့တွေကလက်သက်ပြီးသွားနေကြတယ်ကားတွေ။ကျန်တော့မှလည်းဆက်ဆက်စိတ်ပြီးသွားနေတဲ့ပုံစံတော့ရှင်ရတာပေါ့နော်။ငါပဲဆို။ဒီဘက်ကတော့ဒီတိုင်းပုံမှန်ပဲ။ခမေးကစမ်းကြောင်းအချိန်ကြီးကအဲ့လိုမျိုးစမ်းလဲကြည့်ပြတော့အတန်ကြာတာပေါ့နော်။တက်ပြီးပေါ့တက်ပြီးတော့စစ်တယ်တော်တော်ကြည့်တယ်။အဲဘလောက်လောက်ဆက်ချီရောက်ဆိုတာပဲ။မင်းကြီးကတော့ဟိုတနက်တန်လိုမျိုးတွေတော့ကြားလိုက်ရတယ်။ညဘက်လေ။
မိုးမခလန်းကန္နမာလန်းမကြီးကြီးလန်းတွေအပါအဝင်လမ်းတချို့ကိုစစ်ကောင်စီတပ်သားတွေကတက်ရောက်ပြီးတော့တိုက်တေပေါ်ထိတက်ပြီးတော့ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့စမ်းကြောင်းမြို့နယ်နေသူတွေကပြောပြတာပါနိုင်ငံတော်မှာဒီကနေ့မှလည်းဆီယနာရှင်စက်ကြီးလျှက်တပြက်သပိတ်တွေဆက်ပြီးရှိနေပါတယ်ဖိတ်ဖိတ်မောက်မောက်မောက်မောက်ကြောက်ကြောက်ကြောက်ကြောက်ဒီလိုအားနာဒီလိုကမဲ့ဒီလိုအားနာဒီလိုကမဲ့ဖိတ်စောင်းတဘောင်းကဖိတ်စောင်းမတော်ကချင်အာဇာနီနဲ့အထိမ်းမဲ့ဆီယနာရှင်စံကြီးဆန္ဒပြခဲ့ကြသလိုမန္တလေးကလေးဒဝဲဖားကက်မိုးညင်းတရချောင်းဘူးတလင်ရေဦးရွှေဘိုကြောက်စဲစတဲ့နိုင်ငံတော်နေရာအနှံ့မှာလဲဆီယနာရှင်စံကြီးပြည်သူလူထုကချီတက်ဆန္ဒပြနေကြစေဖြစ်ပါရဲ့ရှင
်ရန်ကုန်ခြေနေကိုမဆုမွန်ကပြောပြပေးကြတာပါဆက်လက်ပြီးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုကြားကြမှာပါချင်းပြည်နယ်ဖလန်းမြို့မှာစစ်ကောင်စီတပ်တွေကရက်ွက်တဲ့အထိဝင်ရောက်ပစ်ခတ်လို့လူတဦးသေဆုံး2ဦးကြီးထိမှန်ဒဏ်ရာရရှိသလိုဒေသခံ9ဦးထက်မနည်းလဲဖမ်းဆီးခံရပါတယ်။ကြောက်လန့်လို့လူယာနဲ့ချီပြီးတော့ထွက်ပြေးတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ပြူထွေးကပြောပြပေးမှာပါ
။ဖလန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်ရမှာစစ်ကောင်စီတပ်ကလူနေရက်ွက်တဲ့အထိပစ်ခတ်တာတွေလုပ်လို့အခုလိုထိခိုက်ဒဏ်ရာရတာတွေဖြစ်တာလို့သိရပါဗျ။ချင်းပြည်နယ်ဖလန်းမြို့လုံပီးရက်ွက်နားမှာမူလကလေးကစစ်ကောင်စီတပ်ဖွဲ့တွေကတက်ဆွဲထားပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘယ်မှာရှိသလဲဆိုတာကိုဒေသခံတွေကိုရိုက်နှက်ဖမ်းဆီးမေးမြန်းနေတယ်လို့ဒေသခံတွေကပြောပြကြပါဗျ။ဩဂတ်စ်က9ရက်မနေ့မနက်ပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ CNDF ကစစ်ကောင်စီတက်ဆွဲထားတဲ့နေရာကိုတွားရောက်ပစ်ခတ်တိုက်ခိုက်တဲ့အကြောင်းချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကတာဝန်ရှိသူတူကဗီဝေကိုပြောပါတယ်ဒီကနေ့မှာတော့စစ်ကောင်စီတပ်ဖက်ကနေရက်ွက်တွေတဲ့အထိဝင်ပစ်နေတာကြောင့်ဒေသခံတူသေဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ CNDF တပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်ဒီနေ့မနေ့ကျတော့သူကရက်ွက်ထဲဝင်ပစ်တာပေါ့နော်ဒီကနေ့စီကန်တက်ကြောက်ပြီးတက်လာကိုဝင်ဆောင်မိဖြစ်နေတာသူလည်းများနေရပေါ့နော်ဆိုင်ကနေချီလာတယ်ပစ်တာကိုအမျိုးသမီးကတော့ပေါင်ထိသွားတယ်ပေါ့နော်နောက်ပြီးကြတော့ဒီရက်ွက်ထဲဝင်ပြီးတော့ပြည့်တဲ့ချိန်မှာရေချိုးခန်းထဲမှာရှိနေတဲ့အမေကြီးတယောက်ကိုကျွန်တော်ရင်သက်မှန်ပြီးတော့ဆေးရုံမရောက်ခင်မှာပဲသုံးသွားတယ်ပေါ့နောက်ပြီးတော့ဇာလာရက်ွက်မှာတယောက်ကျတော့သူ့ကိုကြောက်ပြီးတော့အိမ်ဟောက်မှာသွားပုန်းတာကိုအဲ့ဒါမြင်ပြီးတော့ပြစ်လိုက်တာခုထိတော့စိုးရိမ်ရတဲ့အချိန်မှာရှိရပေါ့နော
်ဖလန်းမျိုးကနေတလန်ရောင်းကျွေးရွာကိုဆေးကုပြီးပြန်လာတဲ့ကိုဝင်ဆောင်အမျိုးသမီးတဦးနဲ့အမျိုးသားတဦးစီးလာတဲ့မော်တော်ဆိုင်ကယ်ကိုစစ်ကောင်စီကပြစ်ခတ်လို့အမျိုးသမီးကပေါင်မာတနက်တန်ရရခဲ့ပြီးအမျိုးသားကိုတော့စစ်ကောင်စီကဖမ်းဆီးထားတယ်လို့ပြောပါရယ်ဒေသခံတွေနေတဲ့အနီးတစ်ဝိုက်မှာတက်ဆွဲထားပြီး CDF တပ်ဖွဲ့တွေဘယ်မှာရှိသလဲဆိုတာကိုဒေသခံလေးဦးကိုရိုက်နှက်ဖမ်းဆီးမေးမြန်းနေတာမို့မနေ့တုန်းကသူတို့တက်ဆွဲတဲ့နေရာကိုတွားရောက်ပြစ်ခတ်ရတာလို့ CNDF တပ်ဖွဲ့တာဝန်ရှိသူတဦးကပြောပါရယ်တ
ော့နေစပြစ်တာပေါ့နော်စပြီးတော့ဒီလိုသူထိခိုက်တရားရရှိမှုတွေလည်းရှိတယ်ဒီအဲ့ဒီနောက်ပိုင်းကျတော့ပြန်ဆုတ်သွားတော့သူတို့ပဲပြစ်နေကြတာမနေ့ကတော့ကျွန်တော်တို့စပြစ်တာပေါ့ဒီနေ့ကျတော့သူတို့ပဲသူတို့ပဲရန်တန်းပြစ်နေကြတာဒီနေ့ဒီလေဆက်ပြတ်တူတယ်ဟုတ်တယ်အဲ့မှာတက်ပြစ်တယ်ဟာရက်ွက်ဟာပီတူတွေလည်းလိုက်ဖမ်းပြီးတော့ဒီCDF တွေမှာရှိလဲဆိုပြီးတော့တင်းရင်းပန်းနေဆက်ပြီးတော့ဖမ်းတာတွေပါရှိရဗျာ
ตอนนี้ก็จะลดเลยตีอ่ะรอเลี้ยวเปล่าเลี้ยวเลี้ยวเท่ามาเที่ยวก็รอเปลี่ยนลูกว่าไปโซโก้มาช่วยอะไรเนี่ยไอ้เวียเนี่ยเดี๋ยวเนี่ยเดี๋ยวเปลี่ยนลูกไปเลยเดี๋ยวด้วยพลังมีลงปีเยอะกว่ามาออกัสลาคุยเนี่ยที่นี่เสียมาสิ่งสิบแปดแล้วเนี่ยจีนเนี่ยพิการไปที่ใครมือสิ่งอะไรเจ้าที่ต่างกันอุกาเลฟยูเอโกที่บิวเปียวไปเลยที่นี่เราชูเชียร์ชูเชียร์เนี่ยตัดตัวนัดตัดนอสีเลยมันนี่เราไม่รู้เอาเกลือเนี่ยจ
မနေ့ကစစ်ကောင်စီတပ်ဖွဲ့တွေကတရက်ဆက်ပစ်ခတ်နေတဲ့အကြောင်းနဲ့ပစ်ခတ်နေတဲ့နေရာတွေဟာဖလန်းမြို့ပေါ်ကနေ9မိုင်လောက်ဝေးတဲ့လုံပြီးရက်ွက်ဖြစ်တဲ့အကြောင်းအဲ့ဒီနေရာမှာတပ်စခန်းချထားပြီးအင်အားဖြည့်ထားတာကြောင့်ဒေသခံတွေကြောက်လန့်လို့လူရနဲ့ချီနှိစက်ရကိုထွက်ပြီးတင်းရှောင်နေရတဲ့အကြောင်းနဲ့ဒေသခံတွေကပြောပြကြပါတယ်။
ချင်းပြည်နယ်ဖလန်းမြို့တိကမှုနယ်ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။မကင်ပြည်တွေကပြောပြပေးသွားတာပါ။ချင်းပြည်နယ်တိုက်ပွဲသတင်းပြီးနောက်ကြားပြည်နယ်အတွင်းတိုက်ပွဲအခြေအနေကိုတင်ဆက်ပေးပါမယ်။ကြားပြည်နယ်ဖရူဆိုမြို့နဲ့ရှမ်းပြည်အဆက်ဖဲခုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ဂရင်နီပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြ
င်မှုကြောင့်မနေ့ကအောက်ကလ9ရက်နေ့တရက်ထဲမှာကရင်နီတပ်မတော် KA ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်တွေနဲ့မြန်မာစစ်တပ်တို့ကြားဖဲခုံနဲ့ဖရူစုမြို့နယ်မှာတိုက်ပွဲ3ချိန်ဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်။မနေ့ညကဥစားနန်ကတုံးနေရလို့ပြင်းနေရှာပင်းနေဖဲခုံဖဲမော်လေအဲ့ဒီဖောက်အီလို့ဖဲမော်ကဖြစ်တယ်ပြီးတော့မှဒီမော့ဆိုဟိုစောတာဖြစ်တဲ့အဲ့ဒီဗီဒီယိုကအဲ့ဒီပေါ်နာနေမှာဖြစ်တယ်။တပြက်နဲ့တစ်ဖြစ်တယ်ဟိုဖဲခုံဒီခေါအီလို့မှာ9နိုင်ကျော်ဒီဖဲမော်လည်း9နိုင်ကျော်ဖြစ်တယ်ပြီးတော့မှ9နိုင်မှာလည်းဘွဲဖြစ်တယ်ဒီစောကစောကစင်ကြောလို့ဆက်မှုရဲ့ပြောတတ်ရင်အဖြစ်တော့များတယ်
။ဘရူဆူမြို့နယ်နောက်ဘက်ကျန်းခူမိုတိုကြီးရွာနဲ့ပီယာကြီးရွာကြားမှာအင်အား300လောက်ရှိတဲ့မြန်မာစစ်တပ်ကစစ်ကြောင်း3ကြောင်းနဲ့ထိုးစစ်ဆင်လာတာကိုဂရင်းနီပူပေါင်းတပ်တွေကခုခံတိုက်ခိုက်ခဲ့ပြီးနေ့လယ်2နာရီလောက်မှတစ်ကြိမ်ညနေ9နာရီခွဲမှတစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါပြင်ဖဲခုံမြို့နယ်ခေါင်းကြီးကျေးရွာနီးမှာလည်းစစ်ကောင်စီသားနဲ့ညနေ9နာရီခွဲမှတိုက်ပွဲထပ်မံဖြစ်ပွားခဲ့တယ်လို့ KNDF ဘက်ကပြောပါတယ်။အဂိုလာရှိရနေ့ကလည်းဖူဇူမြို့နယ်တူမူခူကျေးရွာကြားနဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်ပီတူကျေးရွာထက်မှာထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုကရင်နီတပ်တော် KA နဲ့ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်တို့ကနေမနေ့အချိန်မှာပြေကားတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်ဘက်ကစေဦးထက်မှနဲ့တေဆုံးကြောင်း KNDF သတင်းနဲ့ပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ပြားပြည်နယ်ဖူစုမြို့နယ်နဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်တွင်ပိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပိုက်ပွဲဖြစ်ပွားတဲ့နေရာကဒေသခံပြည်သူတွေလည်းဘေးလွတ်ရကိုဆွပြေးသိမ်းရှောင်နေရတယ်လို့ဒေသခံလူကပြောပါတယ
်။ဒီကားတွေပြုမြောက်တဲ့နေနေမှာသွားပြီးတော့နေနေရတော့ပေါ့ဖဲခုံမြို့နယ်ဆိုရင်ဒီကတိပေါ့ဤဘောနောသူတို့ကကျတော့ဒီနည်းပပအကမရှိကျတော့တော့ထောင်းလေးထောင်းတော့ရှိပြီတဲ့လေ။
ဖဲခုံမြို့နယ်နဲ့ဖရူစုမြို့နယ်ဆက်မှာရှိတဲ့ခေါင်းဤကျေးရွာနဲ့ပီတူကျေးရွာပါဝင်ဖရူစုမြို့နယ်နောက်ဘက်ချမ်းကတူမူခူပီယာခောပါစတဲ့ကျေးရွာသားတွေကဘေးလွတ်ရကိုတင်းချောင်နေကြရပါတယ်။ဒီစစ်ဆောင်သူတွေနဲ့စားရောက်ရေခက်ခဲရှိတယ်လို့ပြောပါတယ
်။ဒီကဒီခက်ခဲတော့ဒီပါပို့ဆောက်ဖို့သာဝုနေရဲ့အဲ့ဒါတော့ခက်ခဲဖြစ်တယ်ဒီကိုပြီးလည်းဖြစ်တော့ဒီခက်ခဲဖြစ်တယ်
ကရင်နီပြည်နယ်အတွင်းစစ်ကောင်စီတပ်ကနေထိုးစစ်ဆင်မှုတွေပုံမှုလှုပ်ရှားလာတဲ့အတွက်နေ့ညမရွေးတိုက်ပွဲဖြစ်လာနိုင်တဲ့အတွက်မိဘပြည်သူတွေအနေနဲ့ရိတ်ခါစေဝါတွေကြိုတင်စုဆောင်စားဖို့လဲကရင်နီမျိုးရကာကွယ်ရေးတပ် KNDF ကနေအသိပေးကြေညာထားပါတယ်။အနာသိန်းခပြီးနောက်ပိုင်းမေလကဆက်လို့မိုးပြဲလွိုက်ကော်တီမိုဆူဖရူဆူစားရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်နဲ့ဆွဲကင်ပြီးတော့စစ်ကောင်စီကိုပြေခါတိုက်ခတ်မှုတွေဖြစ်ပွားလာခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုဖြစ်စဉ်တွင်ရွာသား 9,000 ကျော်နေရာစွန့်ခွာပြီးစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။နိုင်ကွင်းကသတင်းပေးပို့ထားတာပါ။ဆက်လက်ပြီးတော့ရိုဂျာဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့သတင်းကိုကြားကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ် -19 ရောဂါပိုးစံချိန်ကျင်ကူးစက်ပြန့်နှံ့နေတဲ့အချိန်မှာပဲဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုဒီကနေ့ဩဂုတ်လ10ရက်နေ့မှာစတင်ပါတယ်။ဘယ်လိုလူတွေကိုထိုးပေးနေသလဲဆိုတဲ့အကြောင်း AFP သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်၈သိန်းခွဲလောက်ထဲမှာကိုဗစ် -19 ကူးစက်နေသူ2600ရှိပြီးသေဆုံးသူကတော့29ယောက်ရှိတယ်လို့ကျမရေးရာရှိတွေကပြောပေမဲ့ဒါဟာတကယ်ကူးစက်သေဆုံးနေတဲ့အရေအတွက်ထက်အများကြီးနည်းနေတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ထားကြပါတယ်။ယောဂပိုးကူးမှကြောက်တဲ့အတွက်ကာကွယ်ဆေးလာထိုးတာလို့ဒုက္ခသည်တဦးဖြစ်သူရာဟီမာခတ်ထုမ်ကပြောပါတယ်
ကိုရိုနာဗိုင်းရပ်စ်ကိုကျမတို့ကြောက်ပါတယ်ကာကွယ်ဆေးထိုးရင်ကောင်းတယ်ဆိုလို့ကျမဒီနေ့ဆေးလာထိုးတာပ
ါတခြားဒုက္ခသည်တဦးဖြစ်သူမိုဟာမက်ဇာဖာကလည်
းတကယ်ပါလေအာတဘီရာတဘာစီလောရာတကယ်မှန်ဒီ
ဒီကယောဂါကြီးကိုကြော်လွားနိုင်ဖို့ကျွန်တော်တို့ကာကွယ်ဆေးထိုးဖို့လိုပါတယ်ဒါမှလည်းလူတိုင်းကစိတ်ပူနေတဲ့ဒီယောဂါပိုမကူးနိုင်ပါပါ
ဒုက္ခသည်48,000လောက်ကိုတရုတ်နိုင်ငံ Sinopharm ကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးကိုထိုးပေးမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကာကွယ်ဆေးဌာနကအရာရှိ Saifu Islam ကပြောပါတယ်
။တမန်59 বছর থেকে তার উপরে যারা আছে তাদের আমরা ভ্যাকসিনেশন এর আওতায় নিয়ে আসবো
။ဒီအတော့မှာအသက်55နှစ်နဲ့အထက်တွေကိုထိုးပေးမှာပါ။ဒီစခန်းအမှတ်၄မှာတော့လူပေါင်း1,000လောက်ကိုတစ်နှစ်112ယောက်နှုန်းနဲ့ထိုးပေးသွားမှာဖြစ်ပါတယ်
။အခုလိုကာကွယ်ဆေးထိုးပေးတဲ့အတွက်ကျေးဇူးတင်ကြောင်းကောက်ဆက်စ်ဘဇာခရိုင်ဘာလူခါလီစခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးအေလွင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒါကအင်မတာအာယာဝန်တာဇေယပါအဲအခုတော့လူပေါင်း4,800ကျော်ပါဝင်သေးလို့သိရပါတယ်အခုလို့ COVID-19 ကာကွယ်ဆေးထိုးခွင့်ရတဲ့အပေါ်ကမ္ဘာ့ချက်မရေးအဖွဲ့ WHO နဲ့ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ဆေးလူထောင်ခဲ့တဲ့နိုင်ငံများပူးပေါင်းကူညီခဲ့တဲ့လူအဖွဲ့အစည်းများအလုံးကိုအတူပဲကျွန်တော်ကျေးဇူးတင်ရှိပါတယ်ခင်ဗျာနောက်တဲ့ကြံရှိနေတဲ့ရူဟင်ဂျာဒုက္ခသည်အားလုံးကိုကိုဗစ် -19 ကာကွယ်ဆေးထိုးခွင့်ရစေဖို့အတွက်ကျွန်တော်တို့ကနိုင်ငံတကာတိုင်ဝမ်ကိုဘင်္ဂလားဒေ့ရှ်ဆွေရကိုပါနောက် WHO ကိုပါကျွန်တော်တို့ကအလျက်နဲ့တုံ့ဆိုပါတယ
်ကာကွယ်ဆေးထိုးဖို့လိုအပ်ကြောင်းဒုက္ခသည်တွေထံတိုင်တဆင်ပညာပေးလုပ်ငန်းတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်ဘင်္ဂလားပင်လယ်အော်အတွင်းကဘာရှန်ချကျွန်းပေါ်ရောက်နေကြတဲ့ဒုက္ခသည်တွေက18,000ကိုလည်းအခုသတင်းပတ်အတွင်းကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေစတင်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာကော်မရှင်ဒုတိယအကြီးအကဲရှမ်ဦးဒူဇာကပြောပါတယ်လူဦးရေ169သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့လအနည်းငယ်ကစလို့ COVID-19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဒုက္ခသည်စခန်းတွေအပါအဝင်တနင်္ဂနွေလုံးနှိပါးကိုလော့ခ်ဒေါင်းချထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ23,000ရှိပြီးယောဂပိုကူးစက်သူကတော့တိတသမ၄သန်းရှိနေတာမှာအများစုဟာပြီးခဲ့တဲ့လအနည်းငယ်အတွင်းဖြစ်ခဲ့တာလို့ဆိုပါတယ်ကူးစက်မှုရဲ့98%လောက်ဟာအင်းနီးချင်းအိန္ဒိယနိုင်ငံမှာစတင်တွေ့ရှိတဲ့ကူးစက်များဒယ်လ်တာမျိုးကွဲဖြစ်တယ်လို့ဆိုပါတယ်စကမ်းအတွင်းမှာဒုက္ခသည်တွေအားလုံးကိုကာကွယ်ဆေးထိုးပေးခြင်းကသာယောဂပိုပြန့်နှံ့မှုကိုထိရောက်တဲ့ကာကွယ်နည်းဖြစ်တယ်လို့နေစီမချဆရာဝန်များအဖွဲ့ MSF ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဌာနကိုယ်စားလှယ်ရိုမင်းဘရေးကပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2019ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်အတော်များများဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတာဖြစ်ပေမဲ့လင်းနစ်ကြာလာတဲ့အထိသူတို့နေရပြန်နိုင်ရေးအတွက်လမ်းစမပေါ်သေးပါဘူးဒုက္ခသည်စခန်းတွင်းကအိမ်နေထဲမှာနေရတဲ့ဘဝကအမတန်ခက်ခဲလွန်းတဲ့အပြင်ဒုက္ခသည်အများစုဟာလုံလောက်တဲ့မိလာစနစ်နဲ့တန်ရှင်းတဲ့တောက်သုံးရည်မရနိုင်တာတွေကြောင့်သူတို့ကိုကာကွယ်ဆေးထိုးပေးခြင်းဟာအရေးပါကြောင်းနိုင်ငံတကာကြက်ချင်ဒီအဖွဲ့နဲ့လာကြန်ဒီအဖွဲ့ကရူစီကက်ချ်ဟာရီချန်ဒန်ကပြောပါတယ်ခင်ဗျာ
ကုဇုံဝင်းလိုက်တင်ဆက်ပေးတော့တာပါဆက်လက်ပြီးတော့အမေရိကန်နိုင်ငံကကိုဗစ်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါတယ်ကိုရိုနာဗိုင်းရပ်စ်ဗီဇပြောင်းပိုးဟာအတော်များများကိုဗစ်ကာကွယ်ဆေးထိုးပြီးသားဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့ရောဂါကူးစက်မှုတွေကိုပြန်လည်မြင့်တက်စေပြီးတော့ဒီတစ်ခေါက်တော့ကလေးတွေမှာတော့တော်တော်ကူးရတွေ့ရပြီးသတိထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်အမေရိကန်ပြည်ထောင်စုနဲ့နယ်စပ်ချင်းထိနေတဲ့ကနေဒါနိုင်ငံကတော့လာပေါင်းများစွာပိတ်ထားတဲ့နယ်စပ်ဂိတ်တွေကိုပြန်ဖွင့်ပေးလိုက်ပါတယ်။ရိုက်တာသတင်းတစ်ပုဒ်ကိုအခြေခံပြီးတော့မတ်အေးသနာကျော်ကပြောပြပေးတာပါတယ်
။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနယ်စပ်ချင်းထိဆက်နေတဲ့ကနေဒါနယ်စပ်ဂိတ်ကိုတင်းလာနေဩဂုတ်လ9ရက်နေ့ကပဲပြန်ဖွင့်ပေးလိုက်ပြီးတော့ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးတဲ့အမေရိကန်ခရီးသွားတွေကိုပြန်ပြီးလက်ခံအောင်မလို့အဲ့ဒီနယ်စပ်ဂိတ်ကကားတွေအများကြီးတန်းစီနေကြတာပါ။ဒီလိုမျိုးကာကွယ်ဆေးထိုးပြီးသူတွေအတွက်ကနေဒါကနယ်စပ်တွေပြန်ဖွင့်ပေးတဲ့အချိန်မှာပဲဒီဘက်အမေရိကန်ပြည်အောင်စုမှာတော့ကိုဗစ်ကူးစက်မှုပြန်ပြီးမြင့်တက်လာနေပါတယ်။အခုကိုဗစ်စရုပ်ထလိုင်းကူးစက်မှုဟာတွေ့ရတဲ့ Delta ဗီဇပြောင်းပို့ကကိုဗစ်မူလပို့ Alpha ထက်အခုအများကြီးမြန်တယ်လို့ကလေးတွေမှာပါတော်တော်ကူးစက်တာတွေ့ရလို့ကျန်းမာရေးပညာရှင်တွေစိုးရိမ်နေကြပါတယ်။ နိုင်ငံတော်ဆေးရုံတွေမှာကိုဗစ်နဲ့ရောက်လာတဲ့ကလေးရေတွေတိုးလာနေတာပါ။နိုင်ငံမှာအသက်70နှစ်အထက်လူတိုင်းကိုကာကွယ်ဆေးအခမဲ့ထိုးပေးနေပေမဲ့ကိုယ်ပိုင်ဆန္ဒနဲ့ဆေးမထိုးသူတွေအများကြီးရှိနေတာကြောင့်ဆေးမထိုးသူများတဲ့နေရာတွေမှာကိုဗစ်ကူးပြီးတော့ဆေးရုံရောက်လာတဲ့ကလေးရေတွေကဒီကက်ကြီးဆက်ကလေးကကြီးရင်အခုအများဆုံးပါပဲ
။ So since early July we've seen a steady increase in the number of cases and we've also
ဂျူလိုင်လအစလေးကယောဂါကူးစက်မှုပုံမှန်တက်လာတာတွေ့ရပြီးတော့ကလေးအငယ်တွေကြီးကောင်ဝင်ကားစားအရည်တွေဆေးရုံရောက်တာကလည်းပိုများလာတာပါဒီမှာကဇရုထလိုင်းစနေပြီလို့ပြောနိုင်ပါတယ်ဗီဇပြောင်းဒယ်တာဘိုးကြောင့်ဆိုတာကတော့ရှင်းပါတယ်အခုဒယ်တာကကူးတာကလည်းအလွယ်ဆုံးပါအခုကိုဗစ်ဖြစ်တဲ့ကလေးတွေကိုကြည့်လို့ရှင်90ခန်းလုံးကျော်ကဒယ်တာပဲဒယ်တာဘိုးကလူကြီးတွေကြားမှလည်းမဟုတ်ဘဲနဲ့ကလေးတွေဆေးကြောသက်တွေကြားမှလည်းတော်တော်ကိုပြန့်နေပြီးတော့အခုဖြစ်နေကြသူတွေရဲ့အများစုမှာကူးစက်နေတာပါဒီတော့ delta ဘိုးကူးစက်မှုမြင့်လာသေးကြပါတယ်။ပြီးတော့အသက်70နှစ်အောက်ကလေးတွေကလည်းကာကွယ်ဆေးထိုးမထားရဘူးလေ။70နှစ်အထက်တွေကထိုးရတယ်ဆိုပေမဲ့တော်တော်များများကထိုးပြီးချိန်မှာထိုးပြီးအောင်အခုကျောင်းကပြန်ဖွင့်တော့မယ်။ဆေးထိုးတယောက်တည်းကလေးဆေးထိုးပြီးတဲ့ရေအတွက်90ရာခိုင်နှုန်းတော့မရှိသေးပါဘူး
။ Texas ကလေးဆေးရုံကကလေးဌာနအကြီးအကဲဒေါက်တာ James Vasilovich ကဒီအခြေအနေကိုသိချာသတိထားပြီးတော့စောင့်ကြည့်နေတာပါ။Florida ပြည်နယ်မှာလည်းတနင်္လာနေ့ထီဆိုရင်ဆေးရုံရောက်လာသူအရေအတွက်ရှေ့ရက်ဆက်တိုင်းဆန်ကျင်ချိုးခဲ့ပါသည်။ဒီ Texas ရော Florida ပြည်နယ်မှာရောကအခုဩဂုတ်လထဲမှာကလေးကျောင်းတွေနွေရာသီပြည်ပညာသင်နှစ်အစတွေကျောင်းတွေပြန်ဖွင့်မှာဖြစ်ပါသည်။တချို့မြို့နယ်တွေကလည်းအခုထိကလေးတွေကိုနှာခေါင်းစည်းတက်ခိုင်းမခိုင်းအခြေတင်ဖြစ်နေကြဆဲပါ။Florida ပြည်နယ် Jacksonville မြို့ Wolfson ကလေးဆေးရုံကကျန်းမာရေးအရာရှိချုပ်ဒေါက်တာ Jerry Prisham ကဆိုရင်ကိုဗစ်လူနာအများစုကအရွယ်ရောက်သူတွေဖြစ်ပေမဲ့ကလေးတွေရောက်လာတဲ့အရေးအတွက်ကအရင်တုန်းကထက်အများကြီးကိုမြင့်လာတယ်လို့ဆိုပါတယ်။သူ့ရဲ့ဆေးရုံကဖလော်ရီဒါပြည်နယ်ရရောဘေးကဂျော်ဂျီယာပြည်နယ်ကပါဆေးရုံဝင်ဆက်တဲ့လူနာတွေကိုလက်ခံကူတာပေးနေရတာဖြစ်ပါတယ်
။ It's a you know 300-400% increase in the number of kids. It also is reflective or reflects the fact that the kids are
ကလေးရေအတွက်300-400ရာခိုင်နှုန်းလောက်မြင့်တက်လာတာပါ။ICU အထူးကူးသားဆောင်တဲ့ထည့်ရတဲ့ကိုဗစ်လူနာရာဂိုင်းနှုန်းကလည်းတိုးလာတာမို့ကလေးတွေပိုပြီးနေမကောင်းဖြစ်လာနေကြတယ်ဆိုတဲ့အချက်ကပိုတွေ့နေရပါတယ်
။ Texas ပြည်နယ်ကလေးဆေးရုံကတော့ American ပြည်အောင်စုရဲ့အကြီးဆုံးကလေးဆေးရုံတစ်ခုဖြစ်ပြီးကလေးနဲ့ကြီးကောင်ဝင်ကားစားအရွယ်တွေကိုဗစ်ဖြစ်ပြီးသူတို့စီလာစစ်ပြီးရောဂါရှိကြောင်တွေ့ရှိရတာအယောက်1000ခွဲကျော်သွားပြီဖြစ်ပါတယ်။အဲ့ဒီထက်မှ10ရာဂိုင်းနှုန်းကဆေးရုံတင်ရပါတယ်။ရောဂါကူးတဲ့ကလေးတွေထဲမှာဆိုရင်လေအဝလွန်နေတာယောဂအခမ်းရှိတာဒါမျိုးကလေးတွေကပို့ပြီးတော့ယောဂအတန်းခံရတယ်လို့ဒေါက်တာ Vasilovich ကပြောပါတယ်ဘလို့ပဲဖြစ်ဖြစ်တနိုင်ငံလုံးအတိုင်းအတာနဲ့เจ้าတွေက September မှာနောက်ကြဆုံးပြန်ဖွင့်တော့မှာမလို့စနေနေ့နဲ့အထက်ကလေးတိုင်းကာဝယ်ဈေးထိုးဖို့အပါဝင်ကလေးတွေလှုပ်တင်တာတွေလှုပ်ဆောင်ဖို့ဆရာဝန်တွေကတိုက်တွန်းပါတယ
် Texas we have school districts opening this week and certainly throughout the month of August across the state.And so, and across southern states, we know that schools do.
တောင်ပိုင်းပြည်တွေမှာကဩဂတ်စ်လမှာကျောင်းပြန်ဖွင့်ကြတာ။ဒီတော့ကျွန်တော်တို့ခေါင်းမော်ကိုကြားလာတယ်။ကျွန်တော်တို့ကတော့ကလေးဆရာဝန်များအကယ်ဒမီကညွှန်ကြားချက်အတွက်တရားဆောင်ရနေပါတယ်။သုံးနှစ်နဲ့အထက်ကလေးတိုင်းနှကောင်းစီးတက်ရမယ်။တယောက်နဲ့တယောက်ခွန်လီရမယ်။လက်ကိုပိုးတန့်စီးနဲ့စီးရမယ်။လူများတဲ့အဆောင်အတွင်းနေရာတွေကိုရှောင်ရမယ်။ဒီလိုမျိုးအနေနဲ့ကင်းတဲ့2020စီးမြင့်တွေကိုဆက်လုပ်သွားရပါမယ်။လောလောဆယ်ကာကွယ်ဆေးထိုးမထားသေးတဲ့ကလေးတွေအသက်70နှစ်အောက်ကလေးတွေကိုအထူးအာရုံစိုက်လှူဆောင်ပါမယ်
။အမေရိကန်ပြည်သူဟာကမ္ဘာမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်ပြီးတော့အခုလည်း3ရက်ဆက်တိုင်းရောဂါကူးစက်သူပြင်းပြတသိန်းရှိတာမို့ဒါဟာအရင်တစ်ပတ်ကထက်35ရာခိုင်နှုန်းတက်လာတာဖြစ်ပါသေးတယ်။ဆေးရုံတရတဲ့နှုန်းကလည်း40ရာခိုင်နှုန်းတက်လာပြီးတော့အရင်တစ်ပတ်ကဆိုရင်ဒေဆုံးသူဦးရေ18ရာခိုင်နှုန်းတက်သွားခဲ့ပါသေးတယ်။အဆိုးဆုံးကူးစက်မှုမြင့်တဲ့ပြည်နယ်တွေကတော့Florida, Louisiana နဲ့ Arkansas ပြည်နယ်တွေဖြစ်ကြပါတယ်ရှင်
။မအေးဒနာကျော်ပြောပြပေးသွားတာပါ။ဆက်လက်ပြီးတော့ Afghanistan နိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ Afghanistan နိုင်ငံမှာ American စစ်တပ်အတွက်အလုပ်လုပ်ပေးခဲ့တဲ့ထောင်ထဲချီတဲ့သူတွေကို American ကအထူးရွှေ့ပြောင်းအခြေစိုက် Visa SIV တွေကိုထုတ်ပေးနေပါပြီ။ Afghan နိုင်ငံအတွင်းမှာ Taliban တွေရဲ့ထိန်းချုပ်မှုတွေလည်းတိုးလာနေတဲ့အတွက်သူတို့အတွက်အသက်အန္တရာယ်ရှိတာကြောင့်အခုလို American ကိုရွှေ့ပြောင်းနေကြတာပါ။SIV အစီအစဉ်နဲ့အမေရိကန်ကိုရောက်လာတဲ့အာဖဂန်မျိုးသမီးတယောက်ကိုမက်ဒီမော်ရင်းကတွေးဆမေးမြန်းထားပါတယ်။ကိုကြီးကျန်းကတင်ပြပေးပါပါ။အ
ာဖဂန်ပြည်သူ့ကပညာရှင်တယောက်ဖြစ်တဲ့အသက်32နှစ်အရွယ်မူဆမာဒယ်လီဂျန်တယောက်အမေရိကန်ကို2018ခုနှစ်ကရောက်လာတာပါ။အာဖဂန်မှာအမေရိကန်ငွေကြေးထောက်ပံ့ပေးထားတဲ့ ဖွံ့ဖြိုးရေးလုပ်ငန်းတွေမှာလုံခြုံခဲ့တဲ့အတွက်တာလီဘန်တွေရဲ့ပြစ်မှတ်ထားခြင်းကိုသူခံခဲ့ရပါတယ်။သူ့လုပ်ငန်းတွေထဲကတစ်ခုကတော့အာဖဂန်ပြည်တွင်းစစ်1990ခုနှစ်တုန်းကပျက်စီးခဲ့ရတဲ့ကဘူးမြို့တော်ကဒရူအာမန်နန်းတော်ကိုပြန်လည်ပြင်ဆင်ရတာပါ။အာဖဂန်မှာအလုပ်အတွက်ခရီးသွားရင်းတာလီဘန်တွေအနောက်ကလိုက်လာတဲ့အကြောင်းတစ်ခုကိုဒလီဂျမ်ကအခုလိုပြောပြပါဗျာ။
အမေရိကန်ငွေကြေးထောက်ပံ့ထားတဲ့လုပ်ငန်းတစ်ခုကိုတွားကြည့်ဖို့အာဖဂန်လုံခြုံရေးကိုင်ဘက်တွေနဲ့ကန်ဒဟာကိုတွားခဲ့ပါတယ်။ကျမတို့ကားနောက်ကကားတစ်စီးကလိုက်လာတာကိုကျမတို့ရင်မောင်းသူကသတိထားမိပါတယ်။ကျမတို့လည်းချက်ချင်းလမ်းကြောင်းပြောင်းလိုက်ပြီးတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလည်းခေါ်လိုက်ပါတယ်။သူတို့လာတော့အဲ့ဒီကားလေးပျောက်သွားပါတယ်။နောက်တော့တာလီဘန်တွေကကျမတို့ကိုဖမ်းဖို့ကြိုးစားတာလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ကန်ကောင်းသွားတာတော့တာလီဘန်တွေကဘာမှမလုပ်နိုင်ခဲ့ပါဘူး။သူတို့သာကျမကိုဖမ်းသွားရင်အခုချိန်မှာကျမအသက်ရှင်နေတော့မှာမဟုတ်ပါဘူး
။ဒါလီဂျန်တယောက်သူ့အမျိုးသားနဲ့တားကလေးနဲ့အတူအမေရိကန်မှာဘဝအသက်ကိုစားဖို့ဆုံးဖြတ်ပြီးအထူးရွှေပြောင်းအခြေစိုက်ဗီဇာ SIV အစီအစဉ်နဲ့အမေရိကန်ကိုရောက်လာခဲ့တာပါ။ဝါရှင်တန်မြို့တော်ကစောက်လုပ်ရေးကုမ္ပဏီတစ်ခုမှာတော့အခုအလုပ်လုပ်နေပါတယ်။ဒါလီဂျန်က
အာဖဂန်ကလုံခြုံရေးအခြေအနေမကောင်းတာကြောင့်အမေရိကန် project တွေမှာအလုပ်လုပ်ခဲ့တဲ့သူတွေအတွက် SIV အစီအစဉ်ဟာပိုးပြီးတော့စိတ်ချမ်းသာဖို့လုံခြုံဖို့အခွင့်အရေးပေးတာပါ။ဒါနဲ့ပတ်သက်ပြီးသဘောကျပါတယ်
။အမေရိကန်တပ်တွေအတွက်အလုပ်လုပ်ခဲ့တဲ့သူတွေဟာနောင်တရပြီးပြည်ပမှာအခြေစိုက်တာမျိုးမလုပ်ခဲ့ရင်ဘေးကင်းလုံခြုံမယ်လို့ပြီးခဲ့တဲ့ဇွန်လအစောပိုင်းတုန်းကတာလီဘန်တွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်း2014ခုနှစ်ခရဲကစတော့ရင်အမေရိကန်တပ်တွေအတွက်စကားပြန်လုတ်ပေးခဲ့တဲ့အာဖဂန်တွေနဲ့သူတို့ရဲ့မိသားစုတွေအသက်ခံရတာလူအယောက်300ကျော်ပြီလို့အမေရိကန်အခြေစိုက် No One Left Behind အဖွဲ့ကြီးကပြောပါတယ်။အမေရိကန်တပ်တွေအာဖဂန်မှာရုတ်သိမ်းနေတာဟာကဘူးမှာရှိတဲ့သူ့မိဘတွေညီကိုမောင်နှမတွေအတွက်အန္တရာယ်ရှိတယ်လို့ဒါလီဂျမ်ကစိုးရိမ်နေပါတယ
်။ဒီမှာနေတဲ့အာဖဂန်အများစုအတွက်ကတော့လူကဒီမှာရောက်နေပေမဲ့စိတ်ကတော့မိသားစုစီမှာရောက်နေပါတယ်။သူတို့တွေမလုံခြုံဘူးစစ်ဖြစ်နေကြတယ်ဘေးအန္တရာယ်ရှိတယ်ဆိုရင်သူတို့အသက်ရှင်ရေးအတွက်အမြဲကြီးစိုက်နေရပါတယ
် SIV အထူးရွှေပြောင်းအခြေစိုက်ဗီဇာအစီအစဉ်ဟာအမေရိကန်အတွက်ကောအာဖဂန်အတွက်ပါအကျိုးရှိတယ်လို့လူမှုရေးပါမောက်ခဟာဆန်ရီဇာယီကပြောပါတယ
်
အာဖဂန်မှာရှိတဲ့သူ့မမိတ်တွေရဲ့ဘေးကင်းလုံခြုံရေးကိုအမေရိကန်ကဘလော့ဂ်ကြီးစိုက်တယ်လို့ဆိုတာပြပါလေဒီအစီအစဉ်ဟာလူမှုရေးကြိုးတက်အောင်မှုတွေလည်းရှိပါလေအမေရိကန်စစ်တပ်ကိုကူညီခဲ့တဲ့အာဖဂန်တွေထောင်ပေါင်းနဲ့ချီအမေရိကန်ကိုရောက်သွားတဲ့အခါမှာအာဖဂန်အတွက်ဆက်သွယ်နိုင်တဲ့လူမှုကွန်ရက်ကြီးဖြစ်သွားပြီးတော့ဘဝအတွေ့အကြုံတွေဖလှယ်နိုင်ပါတယ
် SIV အစီအစဉ်စတင်တဲ့2008ခုနှစ်ခရဲကဆိုရင်အာဖဂန်9000လောက်အမေရိကန်ကိုပြောင်းရွှေ့အခြေချခဲ့ပြီးပြီလို့အမေရိကန်အစိုးရကပြောပါတယ်နောက်ထပ်အာဖဂန်2500လောက်ဘေးကင်းရာအမေရိကန်ကိုလာဖို့လုပ်ငန်းစဉ်ကိုပြီးခဲ့တဲ့အပတ်ကစတင်နေပြီးတော့လူအယောက်200လောက်ဟာဗာဂျီးနီးယားပြည်နယ်ဖို့လီစစ်အခြေစိုက်စခန်းကိုရောက်လာခဲ့ပါပြီခင်ဗျာ
ဗီအိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ဗီအိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American သံမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဖြစ်ပါတယ်။ အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးအင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲကအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်းပါးကိုနားဆင်ရပါမယ်။ကိုအောင်ကတင်ဆက်ပေးထားပါတယ
်။ဖလော်ရီဒါမှာနေထိုင်သူအသက်အရွယ်မျိုးစုံကြားမှာယောဂကူးစက်မှုများလာနေတယ်လို့မိုင်အာမီဟဲရယ်သတင်းစာမှာရေးသားဖော်ပြချိန်မှာပဲ12နှစ်အောက်ကလေးတွေကြားကူးစက်မှုဟာအများဆုံးဖြစ်တယ်လို့စောင့်ကြည့်သုံးသပ်သူတွေကပြောပါတယ်6လအတွင်းကူးစက်မှုအများဆုံးအရေးအတွက်လည်းဖြစ်ပါတယ်အမေရိကကကိုဗစ်ရောဂါကူးစက်မှုအရေးအတွက်ရဲ့တဝက်လောက်ဟာပြည်နယ်ခုနှစ်ခုမှဖြစ်ပြီးအဲ့ဒီထဲမှာဖလော်ရီဒါလည်းပါဝင်တယ်လို့သမရအင်ဗျူရောကပြောထားတာပါအခုနောက်ဆုံးဖြစ်ပွားနေတဲ့ဒီလိုကူးစက်မှုတွေကိုစနစ်တကျကာကွယ်နိုင်မဲ့နည်းလမ်းတွေရှိခဲ့တယ်လို့ပညာရှင်တွေကထောက်ပြပါတယ်American Jama Yi Institute NIH ညွန်ကြားရေးမှူး Dr. Francis Colinga ABC This Week အစီအစဉ်မှာအခုလိုပြောပါတယ
် We would not be in the place we are right now with this
တကယ်လို့ဒါလူတိုင်းကာကွယ်ဆေးထိုးအောင်ဆောင်ရွက်နိုင်ခဲ့ရင် Delta မျိုးကွဲတဲ့ကြောင့်ကြော့ပြန်ကူးစက်မှုတွေထပ်ကြုံစရာမရှိတော့ပါဘူးအခုတော့ဒီတိုင်ကိုခံနေရပါပြီ
ဒါပေမဲ့လည်းတချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကဒါကိုသဘောမတူပါဘူး။ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis က
I think it's important to point out because you know obviously media does
media တွေကစိတ်ချောက်ချောက်အောင်လုပ်နေတာကိုလည်းထောက်ပြဖို့အရေးကြီးတယ်ထင်ပါတယ်။ဒီလိုနေဆိုတော့ယောဂကုသပေးဖို့ဖွင့်ထားတာဖြစ်ပြီးဒါကိုပဲသူတို့ကလူတွေအများကြီးဆေးရုံတက်နေကြရပါပြီဆိုပြီးကြောက်အောင်လိုက်ချောက်နေတာပါ။
အမေရိကမှာယောဂကုသမှုတွေထပ်ကြုံနေရချိန်မှာကာကွယ်ဆေးထိုးထားတာကသာတားဆီးဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့ဆိုပါတယ်ဒေါက်တာ Francis Colinga က
These are younger people now including children the
largest အခုထပ်ပြီးကူးစက်ခံနေရတာကကလေးတွေအပါအဝင်လူငယ်တွေပါကလေး1500လောက်ဟာဆေးရုံတက်နေရတာကြောင့်ဒါဟာ COVID-19 ကပ်ရောဂါကာလတစ်လျှောက်လုံးအတွက်အရေးအတွက်အများဆုံးလည်းဖြစ်ပါတယ်သူတို့ကအသက်12နှစ်အောက်ဖြစ်တာကြောင့်လဲကာကွယ်ဆေးထိုးလို့မရဘူးဆိုတော့အသက်12နှစ်အထက်ကသူတွေအနေနဲ့သူတို့ဘဝကိုငှဲ့ညာပြီးအကောင်းဆုံးလုပ်သင့်ပါတယ်
Florida မှာယောဂကူးစက်မှုတွေများနေတဲ့ကြားမှာပဲပြည်내အုပ်ချုပ်ရေးမှူးကတော့အရင်တိုင်းဆက်သွားမှာဖြစ်တယ်ဆိုပြီးပြောနေပါတယ် Florida အုပ်ချုပ်ရေးမှူး DeSantis က
But in terms of shutting down we're not shutting down
လုပ်ငန်းတွေကိုရပ်ပစ်မှာမဟုတ်ပဲကျောင်းတွေဆပ်ခွင့်မှာပဲ Florida မှာနေသူတွေအလုပ်လက်မဲ့မဖြစ်အောင်လည်းစီးပွားရေးလုပ်ငန်းငယ်လေးတွေကိုလည်းကာကွယ်သွားပါမယ်ကေယောဂါကာလာတခြားအမေရိကပါဝဲခြားနိုင်ငံတွေမှာလည်းဒီလိုလုပ်ငန်းတွေရပ်ဆိုင်တာကနေယောဂါတားဆီးဖို့မအောင်မြင်ဘူးဆိုတာတွေ့ခဲ့ပြီးပါပြီ
။သမ္မတဂျိုးဘိုက်ဒန်ကတော့ဖက်ဒရယ်ဝန်ထမ်းတွေကာကွယ်ဆေးထိုးဖို့နဲ့မထိုးဘူးဆိုရင်တော့ COVID ရှိမရှိအပတ်စဉ်စစ်ဆေးရမှာဖြစ်တယ်လို့ညွှန်ကြားထားပါတယ်။မကြာခင်မှာလည်းအမေရိကကိုလာသူတွေအနေနဲ့ COVID ကာကွယ်ဆေးထိုးပြီးမပြီးဆိုတာနဲ့ပတ်သက်ပြီးအစိုးရကစီမံထုတ်ပြန်ဖို့ရှိတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အင်္ဂါညဇဝိုင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့6လပြည့်အချိန်မှာပဲစစ်ကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောက်အစိုးရဆိုပြီးတော့ပြောင်းလဲဖွဲ့စည်းလိုက်ပါတယ်အခုလိုပြောင်းလဲဖွဲ့စည်းမှုဟာနိုင်ငံတကာမှာတန်တမာရေးထိုးဖောက်ဖို့ကြိုးစားလာတာဖြစ်နိုင်တယ်လို့ NUG အမျိုးသားညွညွရေးအစိုးရရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်စစ်အာဏာသိမ်းမှု6လပြည့်အချိန်နေပေါ်သဘောထားနဲ့NUG လူခွင့်ရေးဝန်ကြီးဌာနအနေနဲ့မြန်မာလူခွင့်ရေးအတွက်ဘာတွေပြင်ဆင်နေသလဲဥအောင်မျိုးမင်းကိုကိုရင်နိုင်ကဆက်သွယ်မေးမြန်းလာတာကိုအင်္ဂါညဇဂဝိုင်းစီစဉ်မှာတင်ဆက်လိုက်ပါတယ
်စစ်ကောင်စီကနေပြီးအိမ်ဆောင်အစိုးရဖွဲ့လိုက်တယ်ဆိုပြီးအဲ့ဒီပုံမှာဥအောင်မျိုးမင်းတို့ရဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားကိုသိကြပါတယ
် NUG သဘောထားတဲ့ကျွန်တော်ရဲ့ဟိုတူးချင်းသုံးသက်ချက်ပြောချင်ပါတယ်ဒါကတော့ပထမဦးဆုံးအခုလောလောဆယ်ကာလအတွင်းမှာမကြာမီရပဲရွေးကောက်ပွဲရလက်တွေကိုပယ်ဖြစ်လိုက်တယ်ရွေးကောက်ပွဲကာလမှာမဲမတမာမှုတွေဖြစ်တယ်ဒါကြောင့်မို့ဒီရလက်ကိုပယ်ဖြစ်တယ်ဆိုရင်တန်ထွက်လာပါတယ်အခုမရှိမနှောင်းမှာပဲအခုလိုမျိုးအိမ်ချောင်းဆိုရဟိုဖွဲ့စည်းလိုက်တယ်နောက်တစ်ခါအရက်သားတွေပါဝင်နေနောက်တစ်ခါဒီတက်မတော်ရဲ့ပုံစံတွေမကတော့ဘဲနဲ့နော်ဝင်းကြီးချုပ်အနေနဲ့တာဝန်ယူရဆဲပုံစံဖြစ်လာတာကတော့နိုင်ငံရေးလမ်းကြောင်းတစ်ခုကိုအထူးဖြင့်တန်တမန်နီးယားလမ်းကြောင်းတစ်ခုကိုပေါ်ဆောင်နေလို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့မကြာမီမှာကျွန်တော်တို့ဒီကုလသမဂ္ဂအပါဝင်နိုင်ငံတကာမှာစစ်ကောင်စီနဲ့ NUG ကြားထဲမှာဘယ်သူ့ကိုအတိအမှတ်ပြုမလဲဆိုတော့ credential စိန်ခေါ်မှုကျွန်တော်တို့ရှိလာပါလိမ့်မယ်။ရှိလာတဲ့အချိန်မှာဒီစစ်ကောင်စီနေနဲ့အာဏာသိမ်းထားတယ်ဆိုတဲ့ပုံစံမျိုးနေနဲ့ဆက်သွားမယ်ဆိုရင် နိုင်ငံတကာအတိမတ်ပြမှုတွေအခက်အခဲရှိတယ်ဆိုရင်များသူတို့သတ်မှတ်ထားတာမသိပါဘူးအမှန်တော့အာဏာသိမ်းထားတဲ့သူကတော့အာဏာသိမ်းထားတာပဲဖြစ်မယ်အဲကြောင့်လဲဆိုရွေးကောက်ပွဲကာလမှာတော့ဒီမိုကရေစီနည်းလမ်းကြပါဝင်ရှင်ပြိုင်ပြီးအနိုင်ရတဲ့သူမဟုတ်ဘူးဒါပေမဲ့ဒီလိုမျိုးဖြစ်ပျက်ကိုသူတို့အနေနဲ့အခုဆိုရင်တော့အစိုးရတည့်ရအနေနဲ့ထူထောင်ပြီးတော့လဲပတ်နေပါတယ်ဆိုရက်စောတကနဲ့တာဝန်ရှိအကြောင်းပြခြင်းနဲ့ပုံမူပြီးတော့ဟိုအတိမတ်ပြုမှုလက်ခံမှုရရှိဖို့အတွက်ကြိုးစားမလားဆိုတဲ့သဘောမျိုးပေါက်နေတော့တွေ့ရပါတယ်။နောက်တစ်ခါသူတို့အနေနဲ့ဒီရွေးကောက်ပွဲရလက်မှာပြည်သူတွေကနေရွေးကောက်တင်မြောက်ပြီးတော့ရွေးချယ်ခံရတဲ့ပြည်သူလူတော်ကိုယ်စားလှယ်ကြီးနော်ဒီပြည်သူရဲ့ကိုယ်စားလှယ်ကိုသူအနေနဲ့ဘယ်လို့မှရှင်းလို့မရဘူး။ဒါကြောင့်မလို့ဒါကိုရှင်းဖို့ရဖို့အတွက်ရွေးကောက်ပွဲဆိုတာတရားမျှတမှုမရှိဘူးဆိုတဲ့ခြေဖြတ်မှုနဲ့ကြိုးစားတဲ့သဘောမျိုးတက်ရောက်ပါတယ်။အဲ့တော့ကျွန်တော်ရဲ့သုံးသက်ချက်ရပြောမယ်ဆိုရင်တော့အခုဆိုရင်အာဏာသိမ်းထားတဲ့စစ်ကောင်စီမဟုတ်ဘူးအိမ်ဆောင်အစိုးရဖြစ်တယ်နောက်တစ်ခါမှာတာဝန်ရှိတဲ့လူတွေတာဝန်ယူထားတဲ့လူတွေကလည်းစစ်တပ်တွေမကတော့ဘဲနဲ့တကယ်ကိုတခြားသောအရက်သားတွေပါဝင်လာတယ်ဒါကြောင့်မို့သူတို့ထောက်ခံကြပါဆိုရင်ပုံစံမျိုးနဲ့များတွားနေတဲ့ပုံစံမျိုးပေါက်နေတာကိုတော့တွေ့ရပါတယ်ဗ
ျဒါပေမဲ့စစ်တပ်ကအာဏာသိမ်းခဲ့တယ်ဟိုဘလို့ပဲဟိုဟာဟိုဟိုနာမည်ပြောင်းပြောင်းပေါ့နော်သူတို့အရင်တုန်းကလည်းဒါမျိုးတွေကတခြားလုံးမြမသမိုင်းမှာအာဖြစ်လာခဲ့တယ်အခုဒီလိုမျိုးလှုပ်တော့ရောဟိုဘာများပို့ပြီးတော့ထူသွားမှာမို့လို့လဲဘာများအကျိုးရှိလာမှာမို့လို့လဲ
ဝေဖန်ထောက်ပြမှုနဲ့ဘလို့မှဖြည့်ရှင်းလို့မရဘူးဆိုတဲ့ပုံစံမျိုးကနေအနည်းဆုံးတော့သူတို့ဘက်ကတော့ဒါတွေလုပ်နေပါတယ်ဒါမျိုးပုံစံရှိနေပါပြီဆိုတဲ့အကြောင်းပြချက်ကိုရှာတဲ့ပုံစံမျိုးဖြစ်ပါလိမ့်မယ်တာမျိုးတွေကတော့ကျွန်တော်88တောင်းလိုက်ကြုံတွေ့ဘူးပါတယ်။နောက်တိုင်းပြည်ရဲ့ဟိုဖြစ်ခဲ့တဲ့အကြောင်းအရာတွေကိုဖုံးကွယ်ဖို့နိုင်ငံတကာကအသွင်ပြောင်းပြီးလက်ခံဖို့အတွက်ဘာမှဆိုရင်နိုင်ငံအနေနဲ့နမေကမြန်မာဆိုတဲ့နာမည်ကိုတုံးပြီးတော့ကြောင်းခဲ့တာမျိုးလည်းရှိပါတယ်။အမှန်တော့ဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်88မှာသွင်းပြေးကြခဲ့တဲ့ဟာတွေစစ်တပ်ရဲ့ရင်းဆက်မှုတွေကိုကဘာတိပီးသားပါ။အဲ့တော့အကျိုးမရှိဘူး။ဒါပေမဲ့သူတို့ဘက်ကတော့သူတို့ဘက်ကပြောင်းနေပါပြီဆိုတော့အကြောင်းပြချက်နဲ့ပြန်လည်ပြီးတော့တုံ့ပြန်နိုင်မှုများကြိုးစားတဲ့ပုံစံမျိုးဖြစ်နေတဲ့အရာမျိုးဖြစ်နေပါတယ
်ဗျဒီစစ်တပ်ကအာဏာသိမ်းတာ6လပြင်းပြင်းပြည့်သွားခဲ့ပြီပေါ့နော်ဆိုတော့ဒီလို6လပြည့်သွားတဲ့အချိန်မှာလက်ရှိမြန်မာနိုင်ငံရေးအခြေအနေပေါ်ရောဘယ်လိုမြင်လဲနောက်တစ်ခုဟိုဟိုမြန်မာနိုင်ငံရေးအခြေအနေနဲ့အတူပြည်တွင်းကဒီလူခွေအခြေအနေကိုရော NUG အစိုးရရဲ့လူခွေဝန်ကြီးတယောက်အနေနဲ့ရောဘယ်လိုများသုံးသပ်လို့ပါလဲ
ဒီကနေ့ကအာနာသိင်းခဲ့တာ6လပြည့်တယ်လို့မြန်မာပြည်သူတွေရဲ့ဒုက္ခရောက်ခဲ့တဲ့တကယ်ကိုပတ်ပေါင်းဆောင်မှာဒုက္ခရောက်ခဲ့တဲ့အချိန်6လပြည့်တယ်ဆိုလဲဒါကျွန်တော်ငြင်းလို့မရပါဘူးဘာကြောင့်လဲဆိုတော့စတင်ပြီးတော့အာနာသိင်းခဲ့တဲ့ကပြည်သူလူထုပေါ်မှာလူခွေချုပ်ဖောက်မှုတွေနှီးပေါင်းဆောင်နဲ့ကြိုးစားခဲ့ပါတယ်ပထမအဆုံးဆက်ဆာခြင်းမှာကတော့ဒီနိုင်ငံကောင်းဆောင်ကြီးရွေးချယ်ခံသူတွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးတယ်။နောက်ပိုင်းမှာတော့လမ်းပေါ်မှာဆန္ဒပြတဲ့သူတွေကိုဖမ်းဆီးပြစ်ခတ်တပ်ဖြတ်မှုတွေရှိတယ်။အခုနောက်ပိုင်းမှာကျွန်တော်တို့ပါရီရှိလာလဲဆိုတော့တိုင်းရင်းသားဒေသတွေသူတို့ကိုဆန့်ကျင်တဲ့သူတွေအဆင့်အထိနော်ဒါမြို့လုံးရွာလုံးကျွတ်ဒုက္ခရအောင်လှုပ်ဆောင်တဲ့အတွက်ဒီမျိုးအခြေအနေဖြစ်လာပါတယ်။အဲ့တော့ဒီကိစ္စကိုကြည့်မယ်ဆိုလို့ရှိရင်တော့6လပြည့်ဆိုတဲ့နေ့ဒီတည့်ရချင်းတည့်ရချင်းဘယ်မှလူခွေချုပ်ပေါက်မှုကြည့်တဲ့နေ့ဆိုတာမရှိဘူးကြည်သူလူလူကပုံမှုပြီးတော့ဒုက္ခရောက်နေတာအခုချိန်ဆိုတော်တော်ဆိုးပါပါပြီစစ်တပ်ကအာဏာသိမ်းရောက်စစ်ဘေးနောက်တစ်ခါမှကျွန်တော်တို့ဒီကိုဗစ်ရောဂါပိုးကြောင့်ဒီကိုဗစ်နော်ရောဂါဘေးနောက်တစ်ခါတဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေကြောင့်ရေးဘေးဒီလိုမျိုးဘေးသုံးဘေးနဲ့ကြုံတွေ့နေရတယ်တစ်ချိန်တည်းမှာလည်းအခုချိန်ထိကျူးလွန်တဲ့သူတွေကိုကျွန်တော်တို့ဟိုပြစ်မှုဟိုအရေးယူနိုင်တဲ့အစ်စ်မျိုးလည်းမရှိသေးဘူးအဲ့တော့ပြည်သူလူပဝါတော်တော်ဆိုးခဲ့ပါတယ်ဒါပေမဲ့ဒီဒီမှာပြောချင်တဲ့ကိစ္စတစ်ခုကဘလောက်ထိပဲလူခွင့်ချိုးပေါက်ချိုးပေါက်မြန်မာပြည်သူတွေကြားထဲမှာအခုချိန်ထိစစ်တပ်အာဏာသိမ်းမှုနှီးပေါင်းစုံနဲ့ဟိုကျွန်တော်တို့စန့်ကျင်နေတဲ့အရာတွေတတိနောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့တိုက်ပြည်ကိုစစ်အာဏာရှင်စနစ်ကနေလွတ်မြောက်ရေးတက်ဆက်လက်လှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေဒါတွေကတော့ကျွန်တော်တို့လူခွေရင်းနဲ့ပတ်သက်လို့သမိုင်းတွင်မဲ့လှုပ်ရှားမှုတွေသမိုင်းဝင်တော့ချီးကျူးစရာတောင်းတော့သူရဲကောင်းများရဲ့အခမ်းကဏ္ဍဖြစ်ဆက်လက်တော့ရှိနေတော့ပါပဲ
ဟုတ်ကဲ့အခုလိုမျိုးဒီ6လပေါ့နော်ခုနပြောလိုမျိုးဥအောင်မျိုးမပြောခဲ့တဲ့အထက်မှာနေတိုင်းလူခွေချိုးဖောက်မှုတွေကကျူးလွန်နေတယ်ဒီကျူးလွန်နေတာနဲ့ပတ်သက်ပြီးတော့ရော ဒီဥအောင်မျိုးမင်းတို့ဒီ NUG အစိုးရဘက်ကရောဒီကိစ္စတွေပေါ်မှာဘာတွေဆက်လုပ်သွားဖို့ရှိပါလဲ
။အဲ့နေရာမျိုးမှာကျွန်တော်တို့ပြည်ရင်းဒီပါလုပ်နိုင်တဲ့ကိစ္စမျိုးရှိပါတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကပြည်ရင်းမှာရှိနေတဲ့လူခွေးကြီးဟိုဆက်လက်ပြီးတော့ဟိုကာကွယ်လှုပ်ဆောင်နေတဲ့သူတွေဆရာနာရှင်ကိုစန့်ကျင်ဖို့အတွက်နှီးပေါင်းစုံနဲ့ကြိုးပမ်းနေကြတဲ့သူတွေကို NUG ဘက်ကနေတက်နိုင်တဲ့ထောက်ပံ့ပေးတဲ့အရာတွေချိတ်ဆက်ပြီးတဲ့အရာတွေဒါတွေလှုပ်ဆောင်နေပါတယ်ကျွန်တော်ဝင်ကြီးဌာနတစ်ခုမှမဟုတ်ပါဘူး NUG မှာသူ့ရဲ့တက်ဆိုင်ရာဒီဝင်ကြီးဌာနတွေမှာ CDM ဖြစ်ဆက်လက်လှုပ်ဆောင်နေတဲ့သူတွေကိုကျွန်တော်တို့ဟိုအခက်အခဲတွေများတဲ့ထောက်ပံ့မှုတွေရှိရဲ့နောက်တစ်ခါမှာဒီလိုမျိုးကိစ္စတွေကိုကျွန်တော်တို့အကွယ်ဖို့ဆိုတဲ့ပုံစံမျိုးနဲ့လှုပ်ဆောင်တဲ့ဟာတွေကိုအားလုံးတော့မဟုတ်ပေမဲ့နောက်တက်နိုင်သည်လှုပ်ဆောင်နေတဲ့ဒါပြည်တွင်းရဲ့လှုပ်ရှားမှုပွဲပြီးတော့မီးမတည်သေးဘူးဆိုတဲ့အရာမျိုးဖြစ်အောင်လှုပ်ဆောင်နေတယ်။အခုချိန်ထိကျွန်တော်တို့အတံမတိတ်ဘူးအလံလည်းမလိတ်ဘူးဆိုတဲ့ပုံစံမျိုးဒါပြည်တွင်းလှုပ်ရှားမှုကိုကျွန်တော်တို့လုပ်နေတာပါ။ကျွန်တော်တို့အနေနဲ့ကတော့ဒီလူခွေးရေးကိစ္စကအချက်လက်တွေစုဆောင်းနေမှာကပဲနဲ့နော်ကဘာမှာအခုလက်ချိန်မှာစစ်အာဏာရှင်အထူးဖြင့်စစ်ကောင်စီကိုဘယ်စီဝေးဘယ်နီလာကမှတက်ရောက်ခွင့်မရှိပဲနဲ့သူတို့ကိုတန်တမန်နီးရဘေးဖယ်ထားဖို့အတွက်ကြိုးစားတဲ့ကိစ္စရယ်။နောက်တစ်ခါမှာအခုလာမဲ့ဒီအရေးကြီးတဲ့ကုလသမဂ္ဂအထွေထွေနီလာကမှစစ်ကောင်စီကိုစားကြည့်ရသူမဟုတ်ပဲနဲ့ကျွန်တော် NUG ကနေတာဝန်ပေးအပ်ထားတဲ့နော်အမြင့်ရန်ကိုယ်စားလှယ်ဦးကျော်မိုးတို့ဆက်လက်ပြီးခတ်ပြီးတော့ NUG ရဲ့အတန်နဲ့နော်ကျွန်တော်တို့ကဘာကိုဆက်လက်လှုပ်ဆောင်မှုတွေလှုပ်ဆောင်နေရယ်။နောက်ထပ်အရေးကြီးဆုံးကတော့ချိုးပေါက်မှုတွေကရာဇဝတ်မှုအထိဖြစ်နေတယ်ဒါနဲ့ပတ်သက်လို့အချိန်ကြာရင်အမှန်တရားဖော်ထုတ်ပြီးတော့တရားဥပဒေရအရေးယူနိုင်တဲ့လုပ်ငန်းစီဖြစ်ဖို့အတွက်ကျွန်တော်တို့တဖြည်းဖြည်းချင်းတရားခုံရုံးကိုတည်နိုင်မှုအတွက်ဆက်လက်ကြိုးပမ်းနေပါတယ်အဲတော့တချို့နေရာတွေမှာတခုနားလည်ပြီးဘူးကနိုင်ငံတကာနဲ့လှုပ်ဆောင်တဲ့ခါမှာအခုရေရင်တူအခုရေကြီးတောက်လို့မရပါဘူးဥပပေါင်းဆောင်ရွက်မှုတွေအများကြီးရှိတယ်နိုင်ငံတကာရဲ့နိုင်ငံရဲ့တည်ချက်တွေကိုကျိုးစီဝါကြည့်မှုတွေကကျွန်တော်တို့အများကြီးလှုပ်ဆောင်နေရတာဖြစ်ပါတယ်အဲဒါကြောင့်မလို့ကျွန်တော်တို့ဒီခတိပေးခြင်းတဲ့ချက်ကတော့ကျွန်တော်တို့တက်နိုင်သေးပြီးဒီတွင်းရဲ့အားနဲ့ပြပရဲ့ဖိအားပေါင်းဆက်ပြီးတော့လှုပ်ဆောင်နေကြတော့ခတိပြုလိုပါတယ်ခင်ဗ
ျဟုတ်ကဲ့တရားဥပဒေအရအေးအေးယူဖို့လှုပ်ဆောင်နေရဆိုတဲ့ဥစ္စာကိုလည်းနည်းနည်းတော့ရှင်းပြပါလားဘယ်လိုပုံစံမျိုးလဲ
တရားဥပဒေအရအေးအေးယူတာဆိုတော့လူခွင့်ရအေးအေးယူတာပါဥပမာပထမဦးဆုံးကျွန်တော်လက်ရှိဖြစ်နေတဲ့လူခွင့်ရချိုးပေါက်မှုတွေကြောင့်မကကားနေကျွန်တော်တို့ဆုံးဖြတ်ချက်တွေထုတ်ပြန်ကြညာတဲ့ထုတ်တာလေဒါလည်းအရေးယူမှုပါဒါပေမဲ့ဒီအရေးယူမှုကတန်တမန်နီးရထုတ်ပြန်တယ်နောက်ကထုတ်ပြန်ချက်တွေကအမှန်တကယ်ကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မဲ့လုံခြုံရေးကောင်စီထိမတက်နိုင်သေးတဲ့အတွက်အားနည်းနေလို့ပါပဲကျွန်တော်တို့ကိုယ်တိုင်လည်းအားမရပါဘူးဒါပေမဲ့ဒီထက်ပိုပြီးတော့တန်တမန်နီးရစာရွက်တွေထုတ်ပြီးရှုံချတာနော်နိုင်ငံလိုက်အရေးယူတာတွေမကဘဲနဲ့ဒီလိုမျိုးကျွလွန်တဲ့သူတွေကိုနိုင်ငံတကာတရားရုံးတွေဖြစ်တဲ့ International Criminal Court ICC ဆိုတဲ့ကျွန်တော်တရားရုံးမှာတင်နိုင်မှုအတွက်ဒီတရားရုံးရဲ့စာချုပ်ကိုလက်မှတ်ထိုးဖို့အတွက်ကျွန်တော် NUG ကပြင်ဆင်နေပါတယ်တကယ်လို့များတင်နိုင်လို့ရှိရင်ဥပဒေအရအထောက်အကူဖြစ်နိုင်တဲ့အချက်လက်တွေဖြစ်ဖို့အတွက်ဒီအချက်တွေကိုကျွန်တော်တို့ဒီစုဆောင်စုံစမ်းစစ်ဆေးတာဝန်ရှိတဲ့ Double I Double M ဆိုတဲ့ဟိုဒီမနက်ငယ်ဆိုင်ရာလွတ်လပ်သောအချက်လက်စုဆောင်ရေးကော်မရှင်လေးကျွန်တော်ချိတ်ဆက်ပြီးတော့လုပ်ဆောင်ပါတယ်အဲ့တော့တရားရုံးတင်နိုင်မှုရယ်တင်လာတဲ့ခါမှာဆိုလို့ရှိရင်လေခိုင်လုံသောရာသွေးမှုတွေကျွလွန်နေဆိုတဲ့တက်တီထောက်ထားတွေကိုအခုရစုဆောင်ပြီးပြင်ဆင်နေတာတွေတော့ကျွန်တော်လုပ်ဆောင်နေပါပြီဗ
ျဟုတ်ကဲ့ ICC ကိုတင်ဖို့ကိစ္စဒီပြင်ဆင်နေရဆိုတော့အဲ့ဒီဥစ္စာကဘယ်လောက်ထိခရီးပေါက်နေပြီလို့ရောပြောနိုင်မလဲခင်ဗ
ျကျွန်တော်ဘက်ကဒီ ICC နဲ့ပတ်သက်ပြီးတော့နော်ကျွန်သူရဲ့တက်ဆိုင်ရာစာချုပ်ဖြစ်တဲ့ Rome Statute ရောမသဘောတူစာချုပ်ကိုလက်မှတ်ထိုးဖို့အတွက်တန်တိတ်တန်ချတဲ့အကြောင်းပြည်သူလူထုအသိပေးပြီးသားပါဒါကတော့ကျွန်တော်တို့ဘလောက်ထိဒီကိစ္စနဲ့ပတ်သက်လို့အမှန်တရားကိုဖော်ဆောင်ခြင်းလဲဆိုတာကိုအများသိအောင်ကျွန်တော်လှုပ်ဆောင်ပြီးသားပါအဲ့တော့နှစ်ဒီဟိုကျွန်တော်နှစ်ပေါင်းများစွာခံခဲ့ရတဲ့လူနည်းစုတွေတိုင်းရင်းသားတွေရဲ့ဟိုခံစားရတဲ့မျက်ရည်ကိုဘဝတွေကိုကျွန်တော်တရားရုံးမှာဖော်ဆောင်နိုင်မှုအတွက်ကျွန်တော်ကြိုးစားတာဒါတစ်စက်ပါအချိန်ထဲမှာပဲဟိုဒါတွေတင်ဖို့အတွက်ကျွန်တော်တို့ကဒီတင်ဖို့အစာတွေကိုကျွန်တော်တို့ဟိုတင်မယ်ဆိုတော့ချောက်ထားချက်စာတွေပေးပို့ရပါတယ်အဲဒါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဥပဒေလမ်းကြောင်းအတိုင်းဒီစာကိုပေးပို့နိုင်မှုရဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဒီပေးပို့တဲ့အခါမှာလမ်းကြောင်းမှန်မှုအတွက်အဲ့ဒီတော့ကျွန်တော်ပြင်ဆင်ပြပါပြီဒါကျွန်တော်တို့ဘက်ကတော့ စိတ်ဆန္ဒကိုလှုပ်ဆောင်မှုလမ်းကြောင်းတိုင်းသွားနေတဲ့ဟာမျိုးပါအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမျိုးတုံ့ပြန်မလဲဥပဒေရဘယ်လိုမျိုးအနည်းရကျွန်တော်တို့ဟိုရှေ့ဆက်သွားနိုင်မလဲဆိုတော့နောက်ဆက်ထပ်စဉ်းစားမယ်အဆင်ဖြစ်ပါတယ်အဲ့တော့ဘယ်လိုပဲစဉ်းစားဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်မှာမတရားလူခွေချုပ်ပေါက်ခံနေရတဲ့ညီသူကိုမဆိုးဥပဒေရပြန်လည်ပြီးကူစားမှုပေးနိုင်မှုလူခွေရေးကိုအသွင်မျိုးမျိုးနဲ့ချုပ်ပေါက်နေတဲ့သူတွေကိုဒီတရားဥပဒေရဲ့အစီအမှုရရှိဖို့အတွက်ကတော့နေ့တိုင်းနေ့တိုင်းကျွန်တော်တို့ကြိုးပမ်းနေပါတယ်ဗ
ျဟုတ်ကဲ့ပါဦးအောင်မျိုးမင်းအခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တန်ခါအင်္ဂါညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရွက်တွေနဲ့ပြည်내မှုတွေကနေအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအပါအဝင်လူသားချင်းစာနာမှုအကူအညီအရေးကြီးလိုအပ်နေသူတွေအတွက်အမေရိကန်ပြည်ထောင်စုကရန်ပုံငွေဒေါ်လာတန်90ကျော်ကူညီမယ်လို့ဒီကနေ့ကြေညာပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီရဲ့ထိုင်းနိုင်ငံခရီးစဉ်အတွင်းမှာအခုလိုကြေညာတာဖြစ်ပြီးတော့ထိုင်းနိုင်ငံမှာလည်းကိုဗစ် -19 ရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာ5သန်းကူညီမယ်လို့ကြေညာပါတယ်။မြန်မာပြည်သူတွေအတွက်အကူအညီကိုနိုင်ငံတကာအဖွဲ့အစည်းတွေအစိုးရမှုတဲ့အဖွဲ့အစည်းကနေတဆင့်ပေးမှဖြစ်ပြီးတော့အရေးပေါ်စာနယ်ဇင်းအခွင့်အရေးအမိုးကာအခြေခံကျန်းမာရေးဆောက်ရှောက်မှုနဲ့ရေနဲ့တန့်ရှင်ရေးတို့ကိုအကူအညီဖို့ဖြစ်ပါတယ်။ဒီအကူအညီဟာမြန်မာနိုင်ငံကနေထွက်ပြေးရသူတွေနိုင်ငံတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်ဖြစ်ပါတယ်။အမေရိကန်ပြည်သူလူထုရဲ့အကူအညီဟာမြန်မာလူထု9သိန်းကျော်အတွက်အကျိုးရှိစေမှဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ရဲ့ဒီကနေ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံလူ့ရေးအားလုံးအတွက် COVID-19 ရောဂါကာကွယ်ဆေးကိုပြည်ပကနေပဲဝယ်ရရင်တိုင်းပြည်မွေးသွားနိုင်တယ်လို့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောလိုက်ပါတယ်။ဩဂုတ်လ9ရက်နေ့တနင်္လာနေ့ကလုပ်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောခဲ့တာပါ။ဒါအပြင်တိုင်းရင်းဆေးပညာကိုခေတ္တနည်းပညာတွေနဲ့ပေါင်းစပ်ပြီးတော့ COVID ကာကွယ်ဆေးထုတ်လို့ရအောင်ကြိုးစားဖို့လည်းစစ်ကောင်စီကောင်းဆောင်ကဆိုပါတယ်။ကမ္ဘာမှာအခုချိန်ထိတော့တိုင်းရင်းဆေးပညာနဲ့ COVID ကာကွယ်ဆေးထုတ်လုပ်နိုင်တာမရှိသေးပါဘူး။COVID တတိယလိုင်းနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာကူးစက်သေဆုံးမှုနှုန်းတိကျတာရောကြမသွားသေးသလိုကာကွယ်ဆေးကလည်းပြီးခဲ့တဲ့ရက်ပိုင်းတွေကမှသာအသက်65နှစ်အထက်တွေအပါအဝင်သတ်မှတ်လူအုပ်စုတွေကိုစပြီးတော့ထိုးပေးနိုင်တဲ့အခြေအနေကိုရောက်ရှိနေချိန်မှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုလိုပြောဆိုချက်တွေထွက်ပေါ်လာတာပါ။အင်္ဂါနေ့ည8နာရီမြန်မာစစ်ကောင်စီကထုတ်ပြန်ချက်ထဲမှာတော့24နာရီတွင်တက်ခွဲတီပြူလူနာ4434ဦးသေဆုံး220ဦးရှိတယ်လို့ကြေညာသွားပါတယ်။တက်ခွဲစမ်းသပ်မှုတွေအပြည့်အဝမလုပ်နိုင်တဲ့ကြောင့်လည်းအတီးပြုတ်လူနာနဲ့တေဆုံးလူနာဆင်းရဒီထက်ပိုနိုင်တယ်လို့ကျန်းမာရေးလုပ်သားတွေကခန့်မှန်းကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်စခန်းတွေမှာထွက်ပြေးခိုးလုံကြတဲ့ Ranger ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့အကူအညီပေးရေးအဖွဲ့တွေက COVID-19 ရောဂါကာကွယ်ဆေးကိုဒီကနေ့စတင်ထိုးပေးနေပါပြီ။အခုဆက်မှာတော့ဦးစားပေးထိုးရမယ့်သူတွေထဲမှာ Ranger ရမီရဖတွေစခန်းတွေထဲကလုပ်ကန်နေကြတဲ့ကျန်းမာရေးလုပ်သားတွေနဲ့အသက်55နှစ်နဲ့အထက် Ranger လူကြီးတွေပါဝင်ကြပါတယ်။သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ Matt Sumon ဖြစ်ပါတယ်။အသံမှန်းဆိုင်ရာ Engineer ကတော့ Mikhail Dubinsky ဖြစ်ပါတယ်။ American VOA American တိုင်းရဲ့အင်္ဂါနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိလ ိုင်းနမီတာ1925နဲ့32ကိုထုတ်လွှင့်ပေးတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်သောရရှင်များတကွာမြန်မာပြည်သူပြည်သားအလုံးဘေးပြဝေးပါလို့လူရင်းဆန္ဒပြေဝကြပါစေကျွန်တော်အောင်မြတ်သူပါခင်ဗျာ
This program has